Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ31ရက်တင်းလာနေညပိုင်း VOA စီစဉ်နေကိုမိတ်ကပ်ပြရစုမြို့ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ2425 3252တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဤတန်စမဂျင်ညတော်စီစဉ်နေကိုတာဝန်ယူတင်ဆက်ပေးတော့မှာပါ
ကျွန်မကတော့ဆုမြတ်ပါပါရှင်အမေရိကန်နိုင်ငံသားပေါ်ဝီလန်ဆိုသူကိုတရှိုလုံးမှုနဲ့ရုရှားကဖမ်းဆီးထားပါတယ်နယူးယောက်မြို့ Times Square မှာဒီကနေ့ညကျင်းပမဲ့နှစ်သစ်ကူပွဲအတွက်လုံခြုံရေးတင်းကျပ်ထားပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြီးညာပေးပါမယ်ရှင
်။ဟုတ်ကဲ့ပါရှင်။သောတာရှင်တွေဒီကနေ့နားဆင်ကြရမယ့်နေရာမှာတော့2018ခုနှစ်အတွင်းနိုင်ငံရေးအခြေအနေသုံးသပ်ချက်တွေအပြင်ဆီရှောင်းတွေနေရပြန်လာခြင်းမှာပဲတက်မတော်ကလည်းမိုင်းရှင်းလင်းတာတွေဆောင်ရွက်နေတဲ့အကြောင်းနဲ့ပတ်သက်ပြီးရော
အင်းဆောင်တို့ဆက်ခုနစုရောက်နေတယ်ဒီကအင်းနမ်ဆန်ယန်ယူအာဆိုတော့အရင်တော့အင်းချေ2000ကျော်ရှိတဲ့ယူအာကြီးပေါ့နော်။ကွာ78အိမ်ပဲပထမဆုံးအားရလို့အခုလာနေတ
ဲ့ကချင်ငင်းကျင်းအကျိုးဆောင်ဖွဲ့ PCG ကဦးအင်ရှင်စံအောင်ကခုလိုပြောသွားတာကိုမကြိုက်ခင်မှာပြေဆုံးနာဆင်ကြဖို့ရှိပါတယ်။ဒါပြင်2018မြန်မာစီးပွားရေးအခြေအနေသုံးသက်ချက်ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့သူယုံကြည်ရာအစီအစဉ်စတွေကိုလည်းဒီညပိုင်းမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်းနဲ့ကိုရနိုင်တို့ကကြီးညာပေးပါလိမ့်မယ်ရှင်။
အမေရိကန်နိုင်ငံသားတယောက်ကိုတရှိုလုံးမှုနဲ့ရုရှားကဖမ်းဆီးထားပါတယ်။အမေရိကန်ပေါ်ဝီလန်ကိုတောက်ချာနေ့ဒီဇင်ဘာ28ရက်နေ့ကတရှိုမှုနဲ့ဖမ်းဆီးခဲ့ပြီးတော့ရာဇဝတ်မှုနဲ့တရားစွဲထားတယ်လို့ရုရှားပြည်ထောင်စုလုံခြုံရေးဌာန FSB ကဒီကနေ့တင်းနေလာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဘလို့ကိစ္စမျိုးသူကျွလွန်ခဲ့တယ်ဆိုတဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။ရုရှားအစိုးရပိုင်းတက်စ်သတင်းဌာနကတော့တကယ်လို့အပြစ်ရှိကြောင်းတွေ့ရှိရင်ဝီလန်ကိုထောင်ဒဏ်အနှစ်20အထိကြာနိုင်တယ်လို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။ရုရှားအစိုးရအနေနဲ့ကိစ္စရပ်တော်တော်များများကိုအမေရိကန်အစိုးရနဲ့ဆက်ပြီးဆွေးနွေးဖို့လိုလိုလားလားရှိတယ်လို့ပြောကြားထားတဲ့နှစ်သစ်ကူနှုတ်ဆက်စာကိုသမ္မတဗလာဒီမီယာပူတင်ကဒီသမ္မတဒေါနယ်ဒ်ထရမ့်စီပေးပို့ခဲ့ပြီးတော့တရက်တောင်မပြည့်ခင်မှာပဲအခုလိုဖမ်းဆီးတဲ့သတင်းထွက်လာခဲ့တာပါ။အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်ရောက်နှောက်ယှက်တယ်ဆိုတဲ့ကိစ္စရုရှားသူမရီယာဘိုဒနာကဒီအမေရိကန်မှာတရှိုလို့ထောက်လန်းခဲ့တယ်ဆိုတဲ့ကိစ္စရုရှားတရှိုဟောင်းနဲ့သမီးဖြစ်သူတို့ဗြိတိန်မှာဓာတ်ဥအစိတ်ခတ်ခံရတဲ့ကိစ္စတွေကြောင့်ရုရှားအစိုးရနဲ့အနောက်နိုင်ငံတွေကြားမှာဆက်ဆက်ရေးတင်းမာနေချိန်မှာပဲအမေရိကန်တယောက်တရှိုမှုနဲ့ဖမ်းဆီးခံရတာဖြစ်ပါတယ်
။ကမ္ဘာတစ်ဝှမ်းမှာရှိတဲ့သတင်းတော့တွေနဲ့သတင်းမီဒီယာတွေမှာလောက်ခိုင်နေသူတွေအသက်ခံမှုဟာအခု2018ခုနှစ်အတွင်းမှာတိုးလာခဲ့တယ်လို့ဘယ်ဂျီယံအခြေစိုက်နိုင်ငံကသတင်းသမားများအဖွဲ့ချုပ် IFJ ကပြောကြားလိုက်ပါတယ်။လွန်ခဲ့တဲ့6နှစ်အတွင်းမှာသတင်းသမားတွေအသက်ခံမှုကျဆင်းခဲ့ပေမဲ့အခုနှစ်မှာပြန်ပြီးတော့တက်လာခဲ့တာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာအခု2018အတွင်းသက်ခံရတဲ့သတင်းမီဒီယာသမားပေါင်းဟာ94ယောက်အထိမြင့်တက်လာတယ်လို့နိုင်ငံကသတင်းသမားများအဖွဲ့ချုပ်ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာပြောပါတယ်။ဒါဟာပြီးခဲ့တဲ့2019ခုနှစ်ကထက်စာရင်12ယောက်ပိုပြီးတော့များလာခဲ့တာပါ။2012တုန်းကတော့121ယောက်အသက်ခံခဲ့ရပြီးတော့2006ခုနှစ်တုန်းကတော့155ယောက်ရှိခဲ့တာဖြစ်ပါတယ်။အခုနှစ်အတွင်းသတင်းသမားတွေအသေးပြောက်အများဆုံးနိုင်ငံကတော့အာဖဂန်နစ္စတန်နိုင်ငံဖြစ်ပြီးတော့စုစုပေါင်း16ယောက်ဖြစ်ပါတယ်။မက္ကဆီကိုနိုင်ငံက17ယောက်နဲ့ဒုတိယအများဆုံးဖြစ်ပြီးယေမန်နိုင်ငံမှာ9ယောက်၊ Syria နိုင်ငံမှာ10ယောက်ဖြစ်ပါတယ်။ American ပြည်ထောင်စုကတော့9ယောက်ဖြစ်ပြီးတော့ဆက်တမအများဆုံးဖြစ်ပါတယ်။သတင်းသမားတွေသက်ခံရတာဟာသတင်းသမားတွေပဲတည်ဆုံးတာတွေမဟုတ်ပဲအမှန်တရားရှာဖွေဖော်ထုတ်တဲ့နေရာမှာလည်းထိခိုက်စေတယ်လို့ IFJ ဥက္ကဋ္ဌကပြောပါတယ်။သတင်းသမားတွေဟာမျက်မြင်သက်သေတွေဖြစ်တာကြောင့်ပြစ်မှတ်ထားခံရတာဖြစ်တယ်လို့သူက AP သတင်းကိုပြောပါတယ်။2018အတွင်းပြစ်မှတ်ထားတိုက်ခိုက်ခံမှုဘုံခွဲတိုက်ခိုက်မှုနဲ့အပြန်အလှန်ပြစ်ခတ်မှုတွေအတွင်းတည်ဆုံးခဲ့တဲ့သတင်းသမားတွေဟာ94ယောက်ရှိတယ်ဆိုပြီးတော့ဒီဖွဲ့ရဲ့ချင်းကြချက်မှာပြောပါတယ်ခင်ဗျာ။
American ပြည်ထောင်စုနယူးယောက်မြို့ကဒီအထင်ကရ Times Square နေရာမှာဒီကနေ့ညကျင်းပမဲ့နှစ်သစ်ကူပွဲအတွက်လုံခြုံရေးတွေတင်းကျပ်ထားပါတယ်။ဒီနှစ်မှာအဝေးထိန် drone ယာဉ်တွေကိုပထမဆုံးသုံးပြီးတော့ကောင်းငင်ကနေစောင့်ကြည့်နေမယ်လို့ထောက်လှမ်းရေးနဲ့အကြမ်းဖက်မှုတံပြန်ရေးဆိုင်ရာဒုတိယကော်မရှင်နာမင်းကြီးကပြောပါတယ်။နှစ်သစ်ကူချိန်မှာအမြင့်ကနေတဖြည်းဖြည်းကျလာမယ်။အေယာမခရစ်စတဘောလုံးကြီးကို Times Square မှာလာကြည့်ပြီးနှစ်သစ်ကြိုဆိုမဲ့သူနှစ်တန်းလောက်ရှိမယ်လို့နယူးယောက်မြို့ရော်ဝမ်ဘီလ်ဒါဘလာစီယိုကပြောပါတယ်။နှစ်သစ်ကူးပွဲကျင်းပမဲ့နယူးယောက်မြို့လမ်းတွေတဝိုက်လုံခြုံရေးကင်မရာ1200ကျော်ကိုလည်းတပ်ဆင်ထားပါတယ်။ထောင်ထဲချီတဲ့ဒီအရက်ဝတ်နဲ့ယူနီဖောင်းဝတ်ရဲအရာရှိတွေကိုဖြန့်ချထားမဲ့အပြင်ပတ်ဝန်းကျင်ကအဆောက်အဦတွေရဲ့ခေါင်းမိုးတွေပေါ်မှာလည်းလက်ဖြောက်တပ်သားတွေကရှိနေမှာဖြစ်ပါတယ်။နှစ်သစ်ကူးပွဲတော့ကျင်းပမဲ့နေရာတဝိုက်ကားတွေမဝင်နိုင်အောင်လို့ရဲက200နီးပါးကလမ်းစုံတွေမှာပိတ်ဆို့ထားမှာဖြစ်ပါတယ်။လောလောဆယ်ချင်းချမှုအန္တရာယ်တစ်စုံတစ်ရာမရှိပေမဲ့လုံခြုံရေးအတွက်သတိအနေအထားနဲ့ရှိနေမှာဖြစ်တယ်လို့နယူးယောက်မြို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ သတင်းထောက်တွေနဲ့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဂုဏ်ပြုတဲ့အနေနဲ့အေယာမခရစ်စတယ်ဘောလုံးကြီးကိုနှိမ့်ချလိုက်တဲ့ခလုတ်ကို New York Times, Washington Post, CNN သတင်းဌာနတွေအပြင် American ကနာမည်ကြီးသတင်းထောက်တွေနဲ့ Editor တွေကခလုတ်နှိမ့်မှာဖြစ်ပါတဲ့2018ခုနှစ်အတွင်းမှာကမ္ဘာတဝန်းအသက်ခံခဲ့ရတဲ့သတင်းထောက်53ယောက်ရှိပြီးတော့251ယောက်ဖမ်းဆီးခံရတယ်လို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအသင်း CPJ ကပြောပါတယ်ဒီ LED မီးသီးပေါင်း3,200တပ်ဆင်ထားတဲ့6တန်လောက်အလေးချိန်ရှိတဲ့အေယာမခရစ်စတယ်ဘောလုံးကြီးကိုမီးထွန်းမဲ့ခလုတ်ကိုတော့ American တရုတ်ချစ်ကြည်ရေးအသင်းကနှိပ်ပြီးတော့မီးထွန်းညှိမှာပါကဘာကြီးမှာအလုံးသဟဇာတာဖြစ်ရေးကိုမျှော်လင့်ပြီးတော့ဒီနှစ်နှစ်သစ်ကူးပွဲတော်ကို Gift of Harmony လို့နာမည်ပေးထားပါတယ်တရုတ်နိုင်ငံခြုံချင်းမြို့ကဒီဖျော်ဖြေသမားတွေကလည်းတရုတ်အကနဲ့ဖျော်ဖြေမဲ့အစီအစဉ်ပါဝင်ပါတယ်
American ပြည်ထောင်စုက Los Angeles Times နေ့စဉ်သတင်းစာတိုက်နဲ့ Tribune Publishing ပုံလိပ်လုပ်ငန်းတို့အပေါ်စိုက်ဘာတိုက်ခိုက်မှုကြောင့်သတင်းစာပုံလိပ်ဖျက်ဝေမှုဖြစ်ပြီးနောက်ဘယ်ကစတိုက်ခိုက်ခံရသလဲဆိုတာကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးမှုတွေစုံစမ်းနေကြပါတယ်။သတင်းလုပ်ငန်းတို့ချုပ်ထိခိုက်ခဲ့တဲ့ဖြစ်နိုင်ခြေစိုက်ဘာတိုက်ခိုက်မှုတိုင်ကြားချက်ကိုစုံစမ်းနေတယ်လို့အမိမြေလုံခြုံရေးဌာနပြောခွင့်ရသူကဒီတင်းငွေနေနေ့မှာပြောကြားခဲ့ပါတယ်။တန်တရားရှိစရာစိုက်ဘာတိုက်ခိုက်မှုကြောင့်စနေနေ့တုန်းကတော့Chicago Tribune, Baltimore Sun တို့အပြင်တခြားသတင်းစာတွေမှာနိုင်ငံကြော်ညာနဲ့အသေးစားကြော်ညာတွေရိုင်းနှီးလို့မရပဲဖြစ်ခဲ့ပါတယ်။ဒါပေမဲ့သတင်း website တစ်ခုမှမထိခိုက်ခဲ့သလို customer တွေရဲ့အချက်အလက်တွေလည်းပေါက်ကြားခဲ့ခြင်းမရှိဘူးလို့ Tribune Publishing ပုံနှိပ်လုပ်ငန်းကပြောပါတယ်။ Recruit ransomware virus နဲ့တိုက်ခိုက်ခံရပုံရတယ်လို့ Los Angeles Times သတင်းကပြောပါတယ်။ San Diego Union Tribune သတင်းစာတိုက်ကလည်းသူတို့သတင်းစာတိုက်အပေါ် computer hacker တွေရဲ့တိုက်ခိုက်မှုခံရပုံရတယ်လို့အကြီးကဲ Jeff Light ကသတင်းစာ website ပေါ်မှာရေးသားပါတယ်တိုက်ခိုက်မှုကြောင့်ထိခိုက်မှုတွေရှိခဲ့ပေမဲ့အားလုံးဒီဘက်ကိုပြန်လည်ထိန်းချုပ်ထားနိုင်ပြီလို့ပြောပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီနေ့လာနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတင်းငွေတွေကကျင်းပတဲ့ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှိခါစီနာရဲ့ညွန်ပေါင်းအဖွဲ့ကအပြတ်အသတ်အနိုင်ရခဲ့တယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကဒီကနေ့ကြေညာပါတယ်။အဝါမီလိဂ်ပါတီဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကလွှတ်တော်အမတ်300မှာ288နေရာအနိုင်ရခဲ့ပြီးတော့ခမောဟူစိန်ဦးဆောင်တဲ့အတိုက်ခံအုပ်စုဘက်ကတော့6နေရာထံမှနေအနိုင်ရတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒီရလတ်ကိုဒီအတိုက်ခံပါတီတွေကပေးချပါရယ်အတိုက်ခံကောင်းဆောင်ဒီဟိုစိန်ကတော့ရွေးကောက်ပွဲဟာရည်စရာကောင်းလာပြီးတော့ရလတ်တွေကိုပယ်ချမှာဖြစ်တယ်လို့ပြောတဲ့အပြင်ကိုဒီဘက်မလိုက်အခြေအနေအောက်မှာရွေးကောက်ပွဲအသစ်ကျင်းပပေးဖို့တောင်းဆိုနေပါရယ်မဲလာပေးသူတွေကိုအနှောက်အယှက်ပေးတာနဲ့မဲမတမာမှုတွေရှိတယ်လို့အတိုက်ခံတွေကပြောပါရယ်ရွေးကောက်ပွဲမတိုင်ခင်တုန်းကလည်းဒီလက်ရှိအာဏာရပါတီတွေကိုထောက်ခံသူတွေနဲ့အတိုက်ခံထောက်ခံသူတွေကြားမှာအကြမ်းဖက်မှုတွေရှိခဲ့ပါရယ်အတိုက်ခံပါတီထောက်ခံသူတွေကြားပဋိပက္ခကြောင့်73ယောက်သေဆုံးခဲ့တယ်လို့မဲယုံလုံခြုံရေးကြောင့်ဆိုပြီးတော့ရဲရဲပစ်ခတ်မှုကြောင့်3ယောက်သေဆုံးပါတယ်။ရွေးကောက်ပွဲကျင်းပတဲ့နေ့တုန်းကနိုင်ငံတော်လုံခြုံရေးတပ်ဖွဲ့ဝင်6သိန်းလောက်ချထားပါတယ်။ဒီဝင်ကြီးချုပ်ဟာစီနာအတွက်အခုအနိုင်ရမှုဟာတတိယဆက်တိုက်ရွေးကောက်ပွဲအနိုင်ရမှုဖြစ်ပါတယ်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကဇေဝဆန္ဒတစ်ခုအဝင်ဝမှာဘုံးတလုံးပေါက်ကွဲခဲ့လို့2ယောက်သေဆုံးခဲ့ပါတယ်။ကိုတဘာတိုမြို့မှာဖြစ်ခဲ့တဲ့ဒီဘုံးကွဲမှုအတွင်းမှာ24ယောက်ထပ်မင်းလဲထိခိုက်ဒဏ်ရာရခဲ့ပါတယ်။ဇေဝဆန္ဒနောက်ဖက်ချမ်းမှာမပေါက်ကွဲသေးတဲ့နောက်ဘုံးတလုံးကိုလည်းရဲတွေကရှာဖွေတွေ့ရှိခဲ့ပါတယ်။ဘုံးကွဲမှုဟာဘသူလက်ချက်ဖြစ်တယ်ဆိုတာကိုတော့လောလောဆယ်မှာမသိရသေးပါဘူး။ဖိလစ်ပိုင်တောင်ပိုင်းမှာမွတ်စလင်ခွဲထွက်ရေးသမားတွေရဲ့သဘုံထမှုဖြစ်နေတာဆယ်စုနှစ်နဲ့ချီရှိနေပြီးတော့အကြမ်းဖက်မှုတွေကြောင့်တည်ဆုံသူထောင်နဲ့ချီရှိပါတယ်။2019ခုနှစ်ကလက်နက်ကိုင်အကြမ်းဖက်သမားတွေကမာရာဝီမြို့ကိုလက်နက်ချီထိန်းချုပ်ခဲ့ပြီးတဲ့နောက်တောင်ပိုင်းဒေသတစ်ခုလုံးနီးပါးကိုလည်းသမရရိုဒရီဂိုဒူတာတီကစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ကမ္ဘာမှာဒုတိယလူသုံးအများဆုံးယူရိုငွေကြေးရဲ့သက်တမ်းဟာဒီဇန်နဝါရီလ1ရက်နေ့မှာ20ပြည့်မှဖြစ်ပါတယ်။2008ခုနှစ်ဗန်နားရေးအချက်အတဲယူရိုငွေကြေးသုံးဆွဲတဲ့နိုင်ငံတွေကြားအကျွေးမဆက်နိုင်တဲ့ပြဿနာနဲ့စီးပွားရေးကြားခံပေးရတဲ့ပြဿနာတွေရှိခဲ့ပေမဲ့ကမ္ဘာငွေကြေးဈေးကွက်မှာဒေါ်လာပြည့်ရင်ယူရိုငွေဟာအသုံးအများဆုံးဖြစ်ပါတယ်။1999ခုနှစ်ဇန်နဝါရီလ1ရက်နေ့မှာဒီဗန်နားရေးဆိုင်ရာအွန်လိုင်းငွေပေးငွေချေအတွက်ယူရိုငွေကိုစတင်သုံးဆွဲခဲ့တာဖြစ်ပါတယ်။နောက်3နှစ်အကြာကြာမှာယူရိုငွေဆက်ကူနဲ့အကျွေးစီးတွေကိုဥရောပနိုင်ငံ17နိုင်ငံမှာစတင်သုံးဆွဲပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်ဗြိတိန်နဲ့ဒန်မတ်နိုင်ငံတွေကတော့ယူရိုငွေသုံးတဲ့နိုင်ငံတွေထဲမှာမပါပါဘူး။ဒီကနေ့မှာတော့ EU နိုင်ငံ19နိုင်ငံမှာယူရိုငွေသုံးဆွဲနေကြပါတယ်ရှင်။
မေရိကန်သမ္မတဒေါ်ထရမ့်နဲ့လွှတ်တော်အမတ်တွေကြားအစိုးရ30နဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေဆက်လက်ရပ်တန့်နေတာကြောင့်အမေရိကန်အစိုးရလုပ်ငန်းတချို့ရဆိုင်ထားတာဟာအခုဆိုရင်ဆဲမြောက်ရှိသွားပြီဖြစ်ပြီးတော့တိတ်မကြခင်မှာလည်းဖြစ်ရှိနိုင်မယ့်အနေအထားမတွေ့ရဘဲဖြစ်နေပါတယ်။သမ္မတထရမ့်ကအမေရိကန်မက္ကဆီကိုနယ်စပ်တိုင်းကာယံဖို့အတွက်အစိုးရ30ထဲကဒေါ်လာ5ဘီလီယံချပေးဖို့ကိုဆက်လက်တောင်းဆိုနေပြီးတော့ဒီမိုကရက်လွှတ်တော်အမတ်တွေဘက်ကတော့နယ်စပ်လုံခြုံရေးအသုံးစရိတ်အတွက်အတိုင်းအတာတစ်ခုထိတိုးပေးခဲ့ပေမဲ့တိုင်းကာမဲ့ကိစ္စကတော့လုံးဝပြက်ပြက်သွားသွားဆန့်ကျင်နေပါတယ်။အမေရိကန်အစိုးရလုပ်ငန်းလေးပုံတစ်ပုံအတွက်အသုံးစရိတ်တွေဟာပြီးခဲ့တဲ့ဒီဇင်ဘာ22ရက်နေ့ကကုန်ဆုံးသွားခဲ့ပြီဖြစ်ပါတယ်။ဒီပြဿနာကိုပြည်လည်စေဖို့အတွက်ဆွေးနွေးမှုတွေလည်းပြတ်သွားခဲ့တယ်လို့အင်ဂျီရောအရာရှိတွေကတော့ပြောပါတယ်။ဒီမိုကရက်တွေဟာအမေရိကန်တွေရဲ့ဘေးကင်းလုံခြုံရေးကိုစိုးရိမ်ပူပန်မှုမရှိဘဲဒီကိစ္စကိုလည်းပြစ်ထားလိုက်ကြတယ်လို့သမ္မတထရမ့်ကတနင်္ဂနွေနေ့က Twitter ကနေရေးပါတယ်။သမ္မတထရမ့်ရဲ့ဒီဆွဆွဲချက်ကိုလည်းဒီမိုကရက်တွေဘက်ကပြန်လည်တုံ့ပြန်လိုက်ပြီးတော့နယူးယောက်ပြည်နယ်အောက်လော့ဒ်တော်အမတ်ဟကင်းဂျက်ဖရီးစ်ကတော့ဒီသမ္မတဟာသူစောက်လို့ချင်တဲ့အမေရိကန်မက္ကဆီကိုနယ်စပ်တိုင်းအတွက်မက္ကဆီကိုနိုင်ငံကပေးရမှာဖြစ်တယ်လို့အမေရိကန်ပြည်သူတွေကိုထက်ခါတလဲလဲဂတိပေးခဲ့တဲ့သမ္မတပဲဖြစ်ပြီးတော့အခုခါမှာတော့သူကအလုံးမဖြစ်မဲ့ဒီနယ်စပ်တိုင်းကိုအမေရိကန်အခွန်အမ်းပြည်သူတွေရဲ့ငွေတွေစီကနေပြီးတော့ဒေါ်လာ5ဘီလီယံထုတ်ဖို့စူးစမ်းနေတယ်လို့ ABC ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောကြားထားပါတယ်ခင်ဗျာ
Washington, the voice of America, VOA. မဆွေမြမုန်နဲ့ကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ကချင်ပြည်နယ်စစ်ဆောင်ပြည်သူတွေနေရပြင်အခြေအနေကိုတင်ဆက်ပေးကြပါမယ်။ကချင်ပြည်နယ်နန်းစံရံကျေးရွာကစစ်ဆောင်ပြည်သူတချို့ကဒီရက်ပိုင်းတွေအတွင်းနေရပြန်လာခဲ့ကြသလိုတမရဘတ်ကစစ်ဆောင်တွေပြန်လာနိုင်ရေးအတွက်စတင်ပြီးတော့လဲဆောင်ရွက်နေပြီဖြစ်ပါတယ်။ကချင်ငင်းရဲ့အကျိုးဆောင်အဖွဲ့ PCG ကတမရော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA တို့ကြားစစ်ဆောင်တွေနေရပြန်ရေးအတွက်တွေ့ဆုံဆွေးနွေးနိုင်ဖို့ကြားဝင်ညှိနှိုင်းနေပြီးတော့ကချင်နိုင်ငံရေးခေါင်းဆောင်တချို့ကတော့လာမယ့်နှစ်လလောက်မှာစီစဉ်တဲ့အကောင့်တွေဖော်နိုင်မယ်လို့မျှော်လင့်ထားကြပါတယ်။ပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ဝိုင်းမော်မြို့နယ်မြစ်ကြီးနားဗမော်ကာလန်ဘေးကနမ်ဆန်ရန်ရွာသားချို့ဟာဒီလ20ရက်နေ့လောက်ကနေရကိုပြန်လာတာတွေရှိခဲ့ပြီးတမ်မရော်ကလည်းဒီလ21ရက်နေ့ညင်ချမ်းရေးဆိုင်ရာကြေညာချက်ထုတ်ပြန်ပြီးတဲ့နောက်မှာစစ်ဆောင်တွေနေရပြန်ရေးအတွက်စတင်ဆောင်ရွက်နေပြီဖြစ်ပါတယ်။စစ်ဆောင်တွေနေရပြန်လာချိန်မှာတမ်မရော်ကလည်းမိုင်းရှင်းလင်းတာတွေဆောင်ရွက်နေကြောင်းကချင်ညင်ချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥအင်ရှန်ဆောင်အောင်ကအခုလိုပြောပါတယ်
။အင်ဆောင်စု18စုရောက်နေတယ်လို့သိရတယ်အင်းနမ်ဆန်ရန်ယွာဆိုတော့အရင်တော့အင်ချေ2000ကျော်ရှိတဲ့ယွာကြီးပေါ့နော်အခုက18အင်းပဲပထမအဆုံးလာတဲ့လူကြီးအခုလာနေတဲ့လူတွေကတော့အင်းလဲနည်းနည်းပါးပါးပြင်ရတဲ့လူတွေတော့ပဲလာသေးတယ်ပေါ့အင်းတွေအများကြီးပြက်သွားတဲ့ဟာကြီးတော့အဲ့ဒါတွေကလာရင်လည်းဘယ်မှာနည်းနည်းနည်းလည်းမရှိဘူးပေါ့နော်အင်းနမ်ဆန်ရန်အဲ့ယွာထဲမှာတမ်တော်ကထောင်ထားတဲ့ဟာတော့ရှင်းပြီလို့တော့ပြောပါတယ်မပေါ်ကတိုင်းမူကလည်းပြောပါကျွန်တော်ပြောပြတယ်တဲ့နဲ့ဟာတော့အခုတော့မလုံနိုင်သေးဘူး။ဒါနှစ်ဖက်ညှိနှိုင်းပြင်းမှလိုရတဲ့အလုပ်တွေအများကြီးရှိနေတယ်
။စစ်ဆောင်တွေနေရပြန်ရေးအတွက်တမ်ရော်နဲ့ KIA တွဲဆုံဆွေးနွေးနိုင်ဖို့အတွက် PCG ကဂျားဝင်ညှိနှိုင်းနေကြောင်းလည်းဦးအင်ရှန်ဆန်အောင်ကဆက်ပြောပါတယ
်။အချိန်ကတော့ပြောလို့မရသေးဘူး။ဘာလို့လဲဆိုရင်အခုညှိနှိုင်းနေသေးပြီမလို့ညှိနှိုင်းတယ်ဆိုတော့ကျွန်တော်ဂျားထက်မှဟိုသွားဒီသွားနဲ့ညှိနှိုင်းပေးနေတာပဲရှိသေးတယ်။သူတို့နှစ်ဖက်ကတွေ့ဆုံပြီးမှညှိနှိုင်းတဲ့အစ်မရောက်သေးဘူး။ဟုတ်ပဲဟုတ်ပဲတွေ့ဆုံဒီပဲတွေ့ဆုံနဲ့လုပ်ပေးနေတဲ့အနေအထားမျိုးပဲရှိပါလေ။ KO ဘက်ကတော့ဒီ IDPD ရဲ့အမြန်ပြန်လာရေးကိုသူကအများကြီးလှူလာတာပေါ့နော်။အဲအများကြီးလှူလာတယ်ဆိုတော့သူရဲ့မူဝါဒအထက်မှာကိုဒီ
ကချင်နိုင်ငံရေးခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာတူးကြကတော့ဇန်နဝါရီလအတွင်းမှာနှစ်ဖက်ဆွေးနွေးနိုင်ပြီးနှစ်လယ်မတိုင်ခင်မှာအဆင်ပြေလာလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။
အဲ့ဒီကျွန်တော်တို့ကပတ်စပါဒုတိယပတ်လောက်ဆိုရှင်သူတို့ချင်းချင်းပြန်ပြေးကြမယ်။အဲ့ဒီတော့ကျွန်တော်တို့ဆိုင်ပြရဲအမတ်ဒီကျမတော့အဖြေဖြစ်လာလိမ့်မယ်လို့ထင်တယ်လေ။ဒီကမတော်ဆက်ကိုနစ်နစ်လေမတိုင်တော့တော့အဲ့ဒါဒီရတဲ့အဆင်ပြေလာလိမ့်မယ်။အဲ့ဒီမြစ်တူပြည်တော်ဒုနေလာဒင်းတာအများကြီးတည်လာလာလိမ့်မယ်လို့နော်။ဟုတ်ကဲ့။ကျွန်တော်ကအကောင်းဆုံးကိုပြပါလေဒီမတော်ဆက်ကိုအသက်ဒီဟာတော့ဒီပေါ်လာလိမ့်မလို့တို့ဖြစ်နေလေ
တမ်ရော်နဲ့ဆွေးနွေးမဲ့အခြေအနေကိုမေးမြန်းဖို့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူးချင်းနော်ဘူးကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးအမည်မဖော်လို့တဲ့ KIO ရဲ့တာဝန်ရှိသူတဦးကတော့စစ်ဆောင်တွေနေရပြန်နိုင်ရေးအတွက်တမ်ရော်နဲ့ဆွေးနွေးဖို့ရှိသလိုတရားတဲ့သဘောတူညီချက်တွေရရှိပြီးမှသာပြန်လည်ပို့ဆောင်ရေးကိုဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ် ကချင်ပြည်နယ်အတွင်းမှာ2018ခုနှစ်နှစ်လပိုင်းလောက်ကစတင်ပြီးတမ်ရော်နဲ့ KIO အကြားမှာတိုက်ပွဲဖြစ်ပွားတာတွေညှော်နေလာတယ်လို့ဒီလပိုင်းတွေအတွင်းမှာတော့လုံးဝနှိပါရပ်ဆိုင်နေခဲ့ပါတယ်ဒီလ21ရက်နေ့ကထုတ်ပြန်တဲ့တမ်ရော်ရဲ့ငြိမ်းချမ်းရေးဆိုင်ရာကြေညာချက်မှာကချင်ပြည်နယ်မှာအခြေစိုက်တဲ့မြောက်ပိုင်းတိုင်းစစ်ထံလာကျုံနဲ့အခြားစစ်တိုင်း၄တိုင်းကနယ်မြေမှာစစ်ရေးလှုပ်ရှားမှုတွေကိုလေးလကြာရပ်ဆိုင်ကြောင်းနဲ့စစ်ရှောင်ပြည်သူတွေနေရရင်းပြန်နိုင်ရေးအတွက်တမ်ရော်ကကူညီဆောင်ရွက်သွားမှာဖြစ်ကြောင်းဖော်ပြထားပါတယ
်အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလှပတဲ့ရှုခင်းပုံတွေကိုကျမတို့ VOA ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOA ရဲ့မြေတားလက်ဆောင်ပြည်ကြိမ်လိုချင်တဲ့ဆိုရင် VOA မြန်မာပိုင်းကိုစာဖြစ်ဖြစ် email ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။ email ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOA ပြည်ကြိမ်တောင်းခံပါတယ်ဆိုတာအကျိုးကြောင့်ရေးပို့လိုက်ပါ။ကိုနာမည်နဲ့နေရက်ဆက်ဆက်ရေးထဲဖို့မမေ့ပါနဲ့နော်။ VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်။ VOA ကနေတင်လာတဲ့ညပိုင်းသတင်းဆောင်မတွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့2018မြန်မာရေးသုံးသက်ချက်ပထမပိုင်းကိုတင်ဆက်ပေးစမှာနဲ့2018ခုနှစ်အတွင်းမှာမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဖြစ်ပျက်တွေထဲမှာရခိုင်ပြည်နယ်ပြည်ပခါဟာအရေးကြီးဆုံးနဲ့အထင်ရှားဆုံးဖြစ်ရတစ်ခုဖြစ်တယ်လို့နိုင်ငံတကာဖိအားတွေကလည်းအများဆုံးရင်ဆိုင်ရတဲ့နှစ်ဆိုပြီးတော့ VOA မြန်မာပိုင်းစီစဉ်ကဦးကျော်စံသားကသုံးသပ်ထားပါတယ်။ဦးကျော်စံသားနဲ့ VOA မြန်မာပိုင်းစီစဉ်ဌာနမှဦးတန်းလင်ထွန်းတို့ရဲ့2018မြန်မာရေးသုံးသက်ချက်ပထမပိုင်းကိုနားဆင်ကြအောင်ပါ။
များအားလုံးမင်္ဂလာပါခင်ဗျာကွန်ဆူနာမန့်2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့အခြေအနေအရေးကြီးတဲ့ဖြစ်ရပ်တွေကိုမြန်မာပိုင်းအစီအစဉ်ဌာနမှဦးသံတွင်သုံးသပ်တင်ပြတော့မှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီပြီးခဲ့တဲ့နှစ်မှာဖြစ်ခဲ့တဲ့အကြောင်းတွေကိုသုံးသပ်ပြီးတော့မပြောခင်ပေါ့နော်လာမယ့်2019ခုနှစ်အတွက်မင်္ဂလာပါလို့နှုတ်ဆက်ပါရစေခင်ဗျာ
ဆိုမြန်မာနိုင်ငံရဲ့အခြေအနေရရဟာ2019ခုနှစ်ကဖြစ်လာတဲ့အခြေအနေရဲ့အဆက်ပဲရှိပါတယ
်
ဒါပေမဲ့ဒီအထက်မှာတော့အဲ့ဒီအခြေအနေဟာတိတ်ဆိုးဆိုးရွားကြီးဖြစ်သွားတယ်ဒီလိုမျိုးလုံးဝစီးစားတာတိုးတက်ကောင်းမွန်လာတယ်လို့ပြောပြတော့ခက်လိမ့်မယ်ထင်ပါတယ်အဲဒီမှာအရေးကြီးဆုံးနဲ့အထင်ရှားဆုံးဖြစ်ရတစ်ခုကတော့ရခိုင်ပြည်မြောက်ပိုင်းကိစ္စဖြစ်ပါတယ်ဒီကိစ္စက2019အခြေအနေနဲ့ပူပြီးဆွေးနွေးကြဆင်းသွားတာမရှိသလိုစီးစားတာကောင်းမွန်တိုးတက်သွားပြီလို့ပြောပြတော့ခက်မယ်ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်အမြင်ပြောရရင်တော့ဒီ2018ခုနှစ်ဟာမြန်မာနိုင်ငံအစိုးရအပေါ်နိုင်ငံတကာရဲ့ PR တွေအများဆုံးနှစ်လို့တောင်ပြောလို့ရတယ်အလားတူပဲဒီမိုကရေစီကောင်းဆောင်ဒေါက်အောင်ဆန်းစုကြည်ပေါ် PR တွေအတိုးအမြင့်ဆုံးဖြစ်ခဲ့တဲ့နှစ်လို့လည်းပြောလို့ရတယ်ခင်ဗျာဒီအကြောင်းတွေကျွန်တော်တို့ဆက်ပြောကြတာပေါ့
မှန်ပါတယ်တစ်ဆက်ထဲမှာပဲအနောက်အစုဒီမိုကရေစီနိုင်ငံတွေရဲ့ PR မြင့်လာလေလေတရုတ်ကသူတို့ဘက်ကအစာစီရလာလေဆိုတဲ့ဘောကတရုတ်အတွက်ပုံပြီးအကျိုးရှိလာလေဆိုတဲ့သဘောမျိုးကိုလည်းကျွန်တော်တွေ့ခဲ့ရပါတယ်အခုခါမှာတရုတ်နဲ့နှိစက်တယ်လို့ပြောမဲ့ဒီမြန်မာနိုင်ငံမြောက်ပိုင်းကအတိုင်းအတာလက်နက်ကိုင်အဖွဲ့တွေနဲ့ညီညာရေးစစ်ဆေးမှုကလည်းပဲတော်တော်ကိုအရေးကြီးတဲ့အခြေအနေရောက်နေတယ်လို့ပြောမှာဖြစ်ပါတယ်။နောက်တစ်ခုကဥထိုးရေးပိုင်းတို့ဘာလို့မှနည်းနည်းစီးစီးစားစားလေးတောင်းတဲ့နိုင်တဲ့လှလာလေးရှိတာတွေ့ရပါတယ်။ဒါတွေကိုလွှမ်းကြည့်ပြီးတော့ကျွန်တော်ဆွေးနွေးရတာပါခင်ဗျာ
။ဟုတ်ကဲ့။ပထမဆုံးဦးကျော်စံသာပြောထားတဲ့ဒီဟိုမြောက်ပိုင်းနဲ့ဒီရခိုင်ပြည်ကိစ္စပေါ့နော်။ဒီကိစ္စဆိုလို့ရှိရင်2018တောင်မကဘဲနဲ့ကျွန်တော်တို့2019ကအဆက်လို့ပြောလို့ရတာပေါ့အဲဒီ2019ဩဂုတ်လကနေဖြစ်ခဲ့တဲ့အာဆာအကြမ်းဖက်တိုက်ခိုက်မှုကနေပြီးတော့အစိုးရဘက်ကစစ်တပ်ဘက်ကနေပြီးတော့ဒီနေမျိုးရှင်းလင်းမှုတွေလုပ်တော့တစ်ဖက်နိုင်ငံဘက်ကိုရိုဟင်ဂျာတွေဒီမွတ်စလင်ဘင်္ဂလီတွေထွက်ပြေးသွားကြတယ်စုစုပေါင်းဆိုရင်တန်းနဲ့ခြီလောက်တဲ့အနေအထားမျိုးတော့ရောက်သွားခဲ့ကြတယ်ဒါပေမဲ့ဒီလူတွေကိုဗမာပြည်တွင်းကိုပြန်ခေါ်ရေးပြန်လဲနေရပြန်ပို့ရေးကိစ္စကဒါ2018တစ်ခုလုံးဘင်္ဂလားဒေ့ရှ်နိုင်ငံရောမြန်မာနိုင်ငံဘက်ကပါကြိုးစားခဲ့ကြတယ်ကြိုးစားခဲ့ပေမဲ့ဒါလပြီးခဲ့တဲ့နိုဝင်ဘာလတုန်းကဆိုလို့ရှိရင်ဒါရက်သတ်မှတ်ထားပေမဲ့တရားမပြန်မလာနိုင်ခဲ့ကြဘူးအဲ့တော့ဒါဟာအောင်မြင်မှုမရှိသေးတဲ့အခြေအနေပေါ့နော်ဆိုတော့ဒီကိစ္စကိုဆက်ပြီးတော့လုံပန်းနေရစေအခြေအနေလို့တော့ကျွန်တော်ပြောလို့ရတယ
်ပါတယ်ဒီနေ့မှာပဲတန်လေတူတောင်ရေးလုပ်ငန်းတွေနောက်ပြီးတော့ဒေတာတွင်ညဉ့်ညံ့ရေးလည်းပဲစစ်ချ ရမှုအခြေအနေမရှိသေးဘူးဆိုတာပြောရမှာဖြစ်ပါတယ်တလောတုန်းကပဲရွာသားတချို့အသက်ခံရတယ်ဆိုတဲ့သတင်းတွေလည်းကျွန်တော်ကြားခဲ့ရပါတယ
်
ဒါပေမဲ့မြန်မာအစိုးရကတော့သူတို့အနေနဲ့အတက်နိုင်ဆုံးစူးစမ်းနေတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အတွက်အစဉ်သင်းဖြစ်နေလို့ပြောနေရတော့တွေ့ရပါတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်ရဲ့သတင်းတော့ကုကြတော်သေးမကြသေးခင်ကဒီဒီသာသွားပြီးသတင်းပို့ခဲ့တာကျွန်တော်ကြည့်ရအောင်ပါခင်ဗျာ
ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြောင်းဝင်လာတဲ့ဒုက္ခသည်တွေကိုရေလန်းကနေဆိုရင်ငခုရကျူစိုလက်ခံရေးစခန်းဂုံးလန်းကနေဆိုရင်နှစ်နိုင်ငံနယ်ဆက်ချစ်ကြည်ရေးတံတားကနေတဆင့်တောင်ပြိုလက်ဝဲကျူစိုလက်ခံရေးစခန်းမှာကျူစိုဖို့စီစဉ်ထားပါတယ်။အဲ့ဒီအစီအစဉ်အသေးစိတ်ကိုစခန်းတာဝန်ခံဦးစိုးထွန်းကရှင်းပြပါတယ်
။ပထမဦးဆုံးချစ်ကြည်ရေးတံတားကလာမယ်ပြီးရင်ဝေါ်ရီဆက်ပေါ့ပစ္စည်းလုံးညုံမှုလူလုံးညုံမှုဒါကိုပဲရောက်လာပြီဆိုရင်ကိုတို့ကစစ်ရတယ်မစစ်ရင်ကိုယ့်ထဲမှာတခုခုဖြစ်ရင်ကိုတို့မှတာဝန်ရှိပါတယ်။အဲ့ဒီလိုအဲ့ဒီစည်းလုံးညုံမှုလူလုံးညုံမှုကိုစစ်ပါတယ်စစ်ပြီးတာနဲ့ကိုတို့ကနဝကမှာသူအချက်၃ရက်နဲ့စစ်ဆေးပါတယ်ဟာဖောင်ဖြည့်မယ်တိုက်ဆိုင်စစ်ဆေးမယ်ပြီးရင်မှတ်တပ်ပုံမှတ်တမ်းရိုက်မယ်ပြီးရင် EI ကိုမှတ်တမ်းယူမယ်ပြီးတာနဲ့နေမကောင်းအကျမ်းမရေးမကောင်းတဲ့လူတွေအကျမ်းမရေးစစ်စစ်မယ်ပြီးတာနဲ့လူငယ်ပြန်ကပစ္စည်း၄မျိုးမိသားစုဆိုရင်မိသားစုစီရင်တိုင်းကိုတို့ကထောက်ပံ့ပေးမှာဖြစ်ပါတယ်နောက်ပြီးရင်တော့ဒီကနေမှစစ်ပြီးသားလူတွေအကုန်လုံးကိုဘုလိုနားနေဆောင်နားနေဆောင်ကိုတညာဤသူမို့နှစ်ညာဤပေါ့နော်အများဆုံးနှစ်ညာပဲအဲ့ဒီမှာအိပ်ပြီးတာနဲ့ဘုလိုကလှဖို့ကောင်ဂျာစကန်ကိုပို့ရမှာဖြစ်ပါတယ
်လှဖို့ကောင်ဂျာစကန်ရဲ့နေရာထိုင်ခင်းအခြေအနေကို VOA ကတွေ့ဆုံမေးမြန်းတာမှာရှင်းပြသူကတော့စကန်တာဝန်ခံဦးစိုးရွှေအောင်ဖြစ်ပြီးနေရာထိုင်ခင်းအခြေအတွက်ကိုစပြောပြပါတယ
်ကျွန်တော်တို့ဟောပေါ့ဂျာကြီးအဆောက်အဦ625လုံးနဲ့နောက်ကွန်တိုင်နာဟောက်စ်1090
အဲ့ဒီအဆောက်အဦတွေမှာဒုက္ခသည်စုစုပေါင်းရေအတွက်ဘယ်လောက်နေထိုင်နိုင်ပါလဲ
အဲကျွန်တော်တို့မိသားစုနဲ့ဆိုရင်6000ကျော်နေထိုင်နိုင်ပါတယ
်လူကြီး6000ကျော်
ဆိုရင်တော့3000ကျော်လောက်ကျွန်တော်တို့
မိသားစု6000ကျော်လူကြီး3000ကျော
်ပြန်ချထားပေးနိုင်ပါ
ဟုတ်ကဲ့ဆိုတော့ဒီစကမ်းကိုပြင်ဆင်နေတာဘယ်ချိန်ကလေးကစပြီးတော့ပြင်နေတာပါလဲ
ကျွန်တော်23ရက်တလ2018ရက်နေ့ကစပြီးပြင်ဆင်နေတာဖြစ်ပါ
တယ်တလပိုင်းကလေးကစပြီးပြင်ဆင်နေတာပေါ့နော်အခုဆိုရင်ဒါဆိုတနှစ်နီးပါးရှိသွားပြီပေါ့အဲ့တနှစ်နီးပါးကာလအတွင်းမှာဒီစကမ်းမှာလာနေမဲ့လူတယောက်မှအောင်မရှိသေးဘူ
းကျွန်တော်ပြန်လဲဝင်ရောက်လာသူတွေတော့ရှိခဲ့ပါတယ်ဒါပေမဲ့သူတို့ကတော့မိသားစုဆွေမျိုးတွေရှိခဲ့တဲ့အကြောင်းဒီစကမ်းမှာယာယီလက်ခံပြီးတော့ပြန်လဲပို့ဆောင်ပြီ
ဒီစကမ်းဒီအဲ့လိုပြန်ဝင်လာသူဒုက္ခသည်တွေနေထိုင်ဖို့အတွက်အလုံးစုံအဆင်သင့်ဖြစ်နေပါလိမ့်လားခင်ဗျဟ
ုတ်ကဲ့ဆန်သွဖြစ်နေပ
ါဟုတ်ကဲ့အဲ့တော့အခုလို VOA သတင်းတောက်တွေအပါဝင်ပေါ့နော်နိုင်ငံတကာသတင်းတောက်ချို့ကိုပြည်တွင်းသတင်းတောက်တွေကိုမြန်မာနိုင်ငံအစိုးရဘက်ကနေပေါ့နေမြေတဲကိုခေါ်ပြီးတော့အခြေအနေတွေပြရှင်းလင်းပြသမှုတွေလုပ်တယ်အဲသူတို့တွေဘာတွေလုပ်နေတဲ့လဲဆိုတာပြောပြမယ်နိုင်ငံတကာရဲ့အမြင်ကတော့ဒီလုပ်ရက်တရားလုံလောက်မှုတိတ်မရှိဘူးအဲအထူးသဖြင့်ပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတော့ထောက်ပြနေရရှိရခင်ဗ
ျနိုင်ငံတကာအသိုင်းအဝိုင်းဆိုတဲ့နေရာမှာမြန်မာနိုင်ငံကတော့အနောက်နိုင်ငံတို့ကုလသမဂ္ဂတို့ထက်အာရှနိုင်ငံတွေအင်းဒီချင်းအာရှနိုင်ငံတွေနဲ့ထိတွေ့ဆက်ဆံတာကိုပူပြီးလုပ်ပြခြင်းတဲ့သဘောရှိပါတယ်။ဒါကြောင့်လည်းပဲမကြသေးခင်ကပဲအာဆီယံအဖွဲ့အတွင်းမှုကိုယ်တိုင်အဲဒီကိုသွားပြီးတော့လေ့လာခဲ့တာလည်းပဲကျွန်တော်တွေ့လိုက်ရပါတယ်ခင်ဗျာ
။ဟုတ်ကဲ့
။အခုဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့ပုံရိပ်နိုင်ငံတကာမှာဘယ်လိုကြာစင်းနေတာဆိုတော့ကျွန်တော်ဆက်လက်ဆွေးနွေးရအောင်ပါ
။နောက်ဆုံးနဲ့အရေးကြီးဆုံးကိစ္စအဲ့ဒါကတော့ဗာလဲဆိုတော့အမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှာမြန်မာနိုင်ငံဒီရခိုင်ပြည်မှာဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ဒါဟာ genocide လူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုပြီးတော့ဒီပါတီနှစ်စလုံးပေါ့ဒီ Republican နဲ့ Democrat Party နှစ်ခုစလုံးကတခဲနဲ့အစိုးတင်သွင်းပြီးတော့ထောက်ခံခဲ့တဲ့ကိစ္စဒီထောက်ခံခဲ့လိုက်တဲ့အတွက်ကြောင့်မလို့ဒီလွှတ်တော်ရဲ့ဒီဆုံးဖြတ်ချက်ကို American အစိုးရကိုပါတင်ပြပြီးတော့ဖိအားပေးမှုတွေလုပ်လာလိမ့်မယ်လို့ကျွန်တော်တို့ယူဆရတယ်လောလောဆယ်အားဖြင့်တော့ဒီ American အစိုးရနဲ့ဒီမြန်မာအစိုးရရဲ့အစိုးရချင်းမူဝါဒကြောင့်မှလောလောဆယ်အားဖြင့်တော့ဘာမှတော့မဖြစ်သေးဘူးပေါ့လေဒါပေမဲ့လည်းနောက်ပိုင်းမှာဒီကိစ္စလေးတွေကတည်ရောက်မှုရှိလာနိုင်တယ်စီးပွားရေးဖွံ့ဖြိုးမှုကိစ္စတွေအကူအညီပေးမှုကိစ္စတွေဒီပိုင်းတွေမှာတည်ရောက်မှုတွေပေါ်လာလိမ့်မယ်လို့တော့ကျွန်တော်တို့ယူဆရတယ်ခင်ဗျ
ဒီလိုထိုင်နိုင်တဲ့အလားအလာကိုတော့ပမကတ်စတိုင်းမှာကလည်းဆွေးနွေးထားတာရှိပါတယ်ခင်ဗျာကျွန်တော်ကြည့်ရပါမယ
်ဟုတ်ကဲ
့ We'll make it much more difficult to provide certain kinds of assistance. There'll be humanitarian assistance and some of the things on democracy I assume.
အကူအညီတချို့ပေးဖို့ပို့ပြီးတော့ခက်ခဲရှိလာနိုင်ပါတယ် humanitarian assistance လို့ခေါ်တဲ့စာနာမှုအထောက်အပံ့တွေဒီမိုကရေစီနဲ့ပတ်သက်တဲ့အကူအညီတချို့လည်းပါလာလိမ့်မယ်ထင်ပါတယ်ယင်းနှိမ့်နှံမှုကိုလည်းထိခိုက်ပါလိမ့်မယ်ပုဂ္ဂလိကယင်းနှိမ့်နှံမှုတွေကိုနောက်တွန့်သွားစေပါလိမ့်မယ် ဘာကြောင့်လဲဆိုတော့သူတို့ကယင်းနီးမြုပ်နှံလိုက်ရင်အကူအညီမပေးတဲ့အစိုးရတရက်ကိုအကူအညီပေးနေတယ်လို့အထင်ခံကြရမှာမို့ဖြစ်ပါတယ်။ဒါကြောင့်ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအပေါ်အနှုတ်လက္ခဏာအကျိုးသက်ရောက်မှုရှိနိုင်ပါတယ်။
တိုင်းပြည်ပုံရိပ်ကျဆင်းတဲ့အပိုင်းပေါ်လေအဲဒီတိုင်းပြည်ပုံရိပ်ကျဆင်းတာနဲ့အတူဒေါန်ဆန်းစုရဲ့ပုံရိပ်လည်းအများကြီးကျဆင်းခဲ့ပါတယ်။တကယ်တော့မြန်မာနိုင်ငံပုံရိပ်မြင့်တက်ခဲ့တာဟာဒေါန်ဆန်းစုကြီးကြောင့်ဆိုရင်မှားမယ်မဟုတ်ပါဘူး။အခုကမှဒေါန်ဆန်းစုကြီးကိုချင်းမြင့်ထားတဲ့မြန်မာနိုင်ငံသမ္မတသူနိုင်ငံတကာရဲ့ဒီမိုကရေစီလူခွေအိုက်ကွန်ပေါ့လေဒီမစ်ရှုတဆောင်လို့
နိုင်
ငံသမ္မတခရရတာကဘာကအခုအဲ့ဒါကိုပြန်လဲရေးသွင်းနေပါတယ်အများကြီးပဲအများကြီး2018ခုနှစ်အတွင်းမှာတောက်လျှောက်ဆိုလို့တွေးခဲ့ရပါတယ်နိုဘယ်ညင်ညာရေးဆုတော့ရုပ်သိမ်းတာမတွေးရပါဘူးကျန်တဲ့ဆုတွေကရောကျန်များကျန်တယ်လားမသိပါဘူ
းနိုဘယ်ညင်ညာရေးဆုဆိုလို့ရှိရင်ရုပ်သိမ်းဖို့ဆိုပြီးတော့တင်ပြချက်တွေတချို့ရှိတယ်ဒါပေမဲ့နိုဘယ်ကော်မတီကသူတို့အနေနဲ့နိုဘယ်ဆုချင်းမြို့ဖို့ပဲတာဝန်ရှိတယ်ရုပ်သိမ်းဖို့ဆိုတဲ့အစီအစဉ်မရှိဘူးဆိုတဲ့သဘောပြောထားတာကျွန်တော်သိလိုက်ရပါတယ်အဲ့ဒီလိုရုပ်သိမ်းခံရတဲ့စုတွေထဲမှာနည်းနည်းထူးခြားတဲ့စုတွေပေါ့နော်အဲ့ဒါမှာဒီထူးခြားတဲ့လူခွင့်ရေးဆိုင်ရာစုဆိုလို့ရှိရင် Amnesty International အဖွဲ့ကနေပေးထားတဲ့လူခွင့်ရေးစုရုပ်သိမ်းခံရတဲ့ကိစ္စရှိတယ်ပြီးတော့သိမ်းများမကြခင်ကပဲဒီကိုရီးယားနိုင်ငံကချီးမြှင့်ထားတဲ့ဂွမ်ဂျောလူခွင့်ရေးစုဆိုလို့ရှိရင်လည်းဒါဒေသတွင်းမှာအတော်လေးကိုဂုဏ်ယူဆောင်စုပေါ့နော်ဒါကိုရုပ်သိမ်းသွားတာတွေ့ရတယ်ဆိုတော့ဒါကဒေါအောင်ဆန်းစုကြည်အတွက်ပုံရိပ်ကိုအကြီးအကျယ်ကြာဆင်းစေတဲ့ကိစ္စပဲသူတို့ထောက်ပြတဲ့ကိစ္စတခုကတော့ဗာလဲဆိုတော့ဒေါအောင်ဆန်းစုကြည်ဟာသူ့မှာရှိတဲ့ moral authority လို့ခေါ်တဲ့သူ့ရဲ့ဟိုလွှမ်းမိုးနိုင်တဲ့လူထုကိုလွှမ်းမိုးနိုင်တဲ့ဩဇာအာဏာကိုသုံးပြီးတော့သူပြောစရာရှိတာတွေကိုထောက်ပြဝေဖန်ပြပြင်းစင်မပေးတဲ့သဘောရှိတယ်ဆိုပြီးတော့ထောက်ပြထားတာကျွန်တော်တွေ့ပါတယ
်ဟာတချို့ကလည်းပဲဒေါအောင်ဆန်းစုကြည်ဒီလိုမပြောတာဟာဒေါန်ဆန်းစုကြီးကဘာမှလုတ်ပိုင်မမရှိတဲ့အတွက်ကြောင့်မပြောတာဖြစ်တယ်ဘာမှမထီရောက်နိုင်လို့မပြောတာဖြစ်တယ်ဆိုတဲ့သဘောနောက်ပြီးတော့ဒီကိစ္စမှာအဓိကပါဝင်ပတ်သက်နေလို့စွပ်စွဲခံရတာမြန်မာစစ်တပ်ဖြစ်တယ်ဆိုတာစစ်တပ်နဲ့သူခန္ဓာကိုယ်စားမဖြစ်ချင်လို့ဒီကိစ္စမှာမပြောဘဲနေတာလို့လည်းတွေးကြရမည်ရှိပါတယ်သို့တော်လည်းပဲစုယုံသိနေလူတွေဘက်ကတော့သူဟာဘယ်လိုပဲလုတ်နိုင်ပြီဖြစ်စေမလုတ်နိုင်ပြီဖြစ်စေသူရဲ့ moral authority ကိုတော့သူကသူရဲ့ဂုဏ်သိက္ခာနဲ့လျော်ညီစွာထောက်ပြဝေဖန်ဖို့စဉ်းတယ်ဆိုတော့ပြောကြပါတယ်
ကျောင်းသားနဲ့ဦးတန်းလင်ထွန်းတို့တင်ဆက်ပေးထားတဲ့2018မြမရေးတုံးသက်ချက်ပထမပိုင်းကိုနားဆင်ကြကြတာဖြစ်ပါတယ်။ဒုတိယပိုင်းကိုတော့မနေ့ဖြန်ဇန်နဝါရီလ1ရက်နေ့ညပိုင်းစီစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။သတို့ရှင်များရှင်ခုတစ်ခါမှာတော့အင်္ဂါနေ့ညဒိုင်းလီလိုက်စီစဉ်မှာဗားရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်အောင်ပါ။
ရှိမှခင်လောင်းမဲ့ဇန်နဝါရီလ1ရက်နေ့အင်တာနက်ဟာဆိုလို့ရှိရင်2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ထဲကိုစတင်ဝင်ရောက်တဲ့နေ့ဖြစ်ပါတယ်။ဒါကြောင့်မလို့အဲ့ဒီနေ့ညမှာပုံမှန်တင်ဆက်နေကြအင်္ဂါနေ့ညဒိုင်အတီလိုက်အစီအစဉ်မှာ2019ခုနှစ်မြန်မာနိုင်ငံအတွက်မျှော်လင့်ချက်တွေစင်ခေါ်ချက်တွေချိန်ချောက်မှုတွေနဲ့လားလာကောင်းတွေဘာတွေဖြစ်မလဲတုံးသက်ဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးမြန်မာလူသူတွေ VOA မြန်မာဘိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လေလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပြီးမှဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်တော်ရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
တော်တော်ရှင်အနေနဲ့အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင်းမြန်လာကြပုဂ္ဂလထမှန်ဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လီလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်နေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပြပို့ခြင်းနဲ့ VOA ကိုတည်သချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပြပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ31ရက်တင်းလာနေညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီခန့်လိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့
ကျွန်တော်အမြဲတမ်းကျွန်တော်ဝန်ထမ်းနေနဲ့ကျွန်တော်လှုပ်ဖို့ဂိုင်းဘတ်တွေကိုပြောလို့ရှိတဲ့စကားလေး3ခုရှိပါတယ်။အဲ့ဒါကတော့ကျွန်တော်ယုံကြည်ရာလေးဖြစ်ပါတယ်။ကျွန်တော်ဝန်ထမ်းတွေကိုအမြဲတမ်းကျွန်တော်ပြောလို့ရှိတာကတော့နံပါတ်1ရိုးသားရမယ်ရိုးသားရမယ
်မိခင်ပြောင်စုဝါရှင်တန် DC မြို့တော်ကိုဗနိုင်းဆိုင်ရာလေးလာရေးခီးစဉ်နဲ့လာရောက်ခဲ့တဲ့ဦးအောင်မြင့်ဦးကသူယုံကြည်ရာကိုပြောပြသွားတာကိုမကြာခင်မှာပြေဆုံးနားဆင်ကြဖို့ရှိပါတယ်ဒါပြင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှစီစဉ်စရတဲ့ပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြမှာပါအခုရေဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံမှာလက်တလုံးရင်ဆိုင်နေရတဲ့နိုင်ငံရေးအရှုပ်ထွေးတွေနဲ့ရှင်တွဲပြီးတော့တိုင်းပြည်စည်းပွားရေးဟာလည်း2018ခုနှစ်အတွင်းမှာအခက်အခဲအကျတဲတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။လာမယ့်နှစ်အတွက် IMF နဲ့ကမ္ဘာဖန်လုံးနိုင်ငံတကာငွေကြေးအဖွဲ့အစည်းကြီးတွေကမြန်မာစည်းပွားရေးဖွံ့ဖြိုးမှုအရှိန်ရော့ချနိုင်တယ်ဆိုပြီးတော့ခန့်မှန်းထားကြပြီးမြင်လေရေဘူးရောက်အားဖြင့်တော့2019ခုနှစ်ရဲ့မြန်မာစည်းပွားရေးအလားအလာကကောင်းမွန်တဲ့အကြောင်းစည်းပွားရေးပညာရှင်ဦးခင်မောင်ညိုဘောကပေးတာကသုံးသပ်ပါတယ်။2018ခုနှစ်အတွက်မြန်မာစည်းပွားရေးသုံးသပ်ချက်ကိုဒီသတင်းပတ်ရဲ့စည်းပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ဆက်ထားပါတယ်ရှင်။
2018ခုနှစ်အတွက်မြန်မာစီးပွားရေးမှာထူးခြားတဲ့အချက်လေးတွေဆရာခြုံပြီးကြည့်မယ်ဆိုရင်ဘာတွေများရှိပါမလဲဆရာ
ကျွန်တော်မျက်စိတည်းမှာတော့အခင်းချင်းတွေပေါ့နော်ရက်လက်တွေတော့မတွေ့ရသေးဘူးထူးခြားတဲ့ရက်လက်တွေမတွေ့ရဘူးခင်းချင်းတွေတော့အဲပို့ပြီးတော့ပြည်ပြင်းလာတဲ့သဘောမျိုးတွေတွေ့ရတယ်ဥပမာပြောရရင်တော့ strategic sustainable development plan ဆိုတဲ့ဟာဆွဲတယ်နော်ဒါမျိုးလေးတွေပေါ့နောက်တစ်ခုကဒီကုမ္ပဏီဥပဒေတို့ကိန်းမြှုပ်နှံမှုဥပဒေတို့ပေါ့လေဒါလေးအခင်းချင်းလေးတွေမှာတော့အဲတိုးတက်လာတဲ့အရေးကြောင်တွေတွေ့ရတယ်ခါတိုင်းကကျွန်တော်တို့ကအစီအစဉ်မရှိဘူးမဟာပြူဟာမရှိဘူးတွေအဲဒါတွေပြောကြတာပေါ့လေ
နောက်တစ်ခုကဟိုကျွန်တော်တို့ဒီ2018ခုနှစ်ကိုပြန်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီဒေါ်လာနဲ့မြန်မာကျပ်ငွေလဲနှုန်းဟာတိတိတသားလေးကျဆင်းသွားတာဟာနှစ်လပိုင်းလောက်မှာဖြစ်သွားတဲ့ကိစ္စဟာမြန်မာစီးပွားရေးကိုဘလောက်များထိခိုက်စေခဲ့တယ်လဲ
နော်ဒီဟာကတော့ဖြစ်သွားတာလည်းတော့ဖြစ်တာပေါ့လေဒါပေမဲ့အကြောင်းတရားတွေကတော့နှစ်ပေါင်းများစွာဆုလာတဲ့အကြောင်းတရားတွေပါပဲသူတို့ပြောရလို့ရှင်တော့မြမစီဝါရေးအခြေခံအပြင်တောက်အောင်လင်းနေခိုင်ခိုင်မာမရှိဘူးအဲဒါကြောင့်မို့ဒီတရုတ်နဲ့အမေရိကန်နဲ့ဖြစ်တဲ့ကိစ္စဟာနောက်ဆုံးအကြောင်းတရားပေါ့လေနောက်ဆုံးကောက်ရိုးတမြင်ဖြစ်ပြီးမယ်ချိန်မှာပဲကျွန်တော်ကဘူးတွေလူမျိုးပြာနာမျိုးတွေဒီလိုမှငွေဖောင်းပေါင်းမှုနှုန်းရှိတာတွေထုတ်လုပ်မှုခြေကခိုင်ခိုင်မာပြီးမရှိတာဖြစ်ပေလေအဲဒီအားနဲ့ကြည့်ဒီကြောင့်မို့လို့ကျွန်တော်ကတိတိတသားကြီးသူကြိုက်တဲ့ဟာလေးကတော့မြင်နေအခုချက်ချင်းဖြစ်တဲ့ကိစ္စတော့မဟုတ်ဘူးတော့နော
်ဟုတ်ကဲ
့အင်းဘက်ကနေတော့ဒီကုံတို့ရင်းနေပြမှာတော့ပြောရရင်ဒီမျောလေးနဲ့ဖြစ်တဲ့ဟာတွေတော့မတွေ့ရဘူး။အဲမြန်မာငွေတန်ဖိုးကြတယ်ဒေါ်လာကြီးတက်တယ်ဆိုရင်တဘာဝအရာကတော့ပို့ကျွန်တော်ကပို့ကုန်တွေပို့နိုင်မှာဒါပေမဲ့အဲ့လိုပို့ကုန်တွေပို့နိုင်တယ်တကယ်အရေးရောမျိုးတော့ကျွန်တော်မတွေ့ရဘူး။နည်းနည်းစီးပွားရေးလောကမှာတော့နေရင်လုံငန်းတိုင်ငန်းတွေမှာတော့အဲခရဲရဲခတ်သွားတာပေါ့နော်ငွေဖောင်းပွားတဲ့ငွေလဲလဲနှုန်းကိုချိန်စားဖို့တော်တော်ခက်တယ်။မဟုတ်ကျွန်တော်တို့မှာကျွန်တော်တို့ကလည်းအာနေချက်တစ်ခုကအဲငွေလဲလဲနှုန်းအပြောင်းလဲရှိနိုင်တယ်ဆိုရင်အာနေရပေါ့လေ။အဲ risk ကိုကျွန်တော်ကလည်းအဲ short တက်ထားတယ်။အများကြီးကလည်းသိပြီးတော့အပြောင်းလဲမရှိဘူးပေါ့လေ။အခုဒီပဲ2018ထဲမှာတော့အဲ့ဒီ စိန်ခေါ်မှုယူကျွန်တော်တဲ့တွေတော့တိုးလဲရတာတွေ့ရတယ်
နောက်တစ်ခုကမြန်မာနိုင်ငံမှာခုနောက်ပိုင်းတော်တော်လေးလူပြောများလာတဲ့ကိစ္စကဆရာဒီ2018ထဲမှာပေါ့နော်တရုတ်ပေါ်မိခိုအားထားမှုပိုကြီးလာတယ်ဆိုတဲ့ကိစ္စပေါ်ဆရာရဲ့တရုတ်ကဝမ်ဘဲဝမ်ဒုတ်လို့ခေါ်တဲ့ဒီခေတ်သစ်ပိုလာမစီမံကိန်းမှာမြန်မာနိုင်ငံပါဖို့ကိစ္စအပါအဝင်ပေါ့နော်ခုနောက်ပိုင်းကြောက်ဖြူရင်းနဲ့စီမံကိန်းကိစ္စမှာရင်းနှီးမြှုပ်နှံမှုအချိုးအစားကွာဟမှုတွေတရုတ်နဲ့ပြန်ညှိနှိုင်းရတဲ့ကိစ္စတွေဖြစ်လာတယ်နောက်ဒီစီးပွားရေးစင်ကြံဆောက်ဖို့အတွက်စီးပွားရေးစင်ကြံနဲ့မှာပါတဲ့စီးပွားရေးဇုံတွေဆောက်ဖို့အတွက်လမ်းပန်းဒီ infrastructure အခြေခံဆောက်အုံတွေဆောက်ဖို့အတွက်ဒီတရုတ်ပြည်ကြီးကနေပြီးတော့ငွေချေးရမယ်ဆိုတဲ့ကိစ္စတွေပေါ်လာတယ်မြန်မာအစိုးရဘက်ကတာဝန်ရှိသူတွေကတော့ဒါအတုံးလုံးနည်းနည်းနဲ့တက်တက်တာတာနဲ့တိုင်းပြည်မနစ်နိုင်အောင်လုပ်မယ်လို့သူတို့ဘက်ကတော့ပြောတယ်ပေါ့နော်ဆရာအဲ့လိုမျိုးတရုတ်ပေါ်မိခိုအားထားတဲ့ပုံတံတန်တွေပိုများလာတဲ့အပေါ်မှာရောဆရာဟိုဆောဆောဆရာပြောသားတဲ့ထဲမှာလည်းပါပါတယ်ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးအနောက်အစုနဲ့တဖြည်းဖြည်းနဲ့ဟိုကင်းကွာသလိုဖြစ်လာတဲ့အချိန်မှာတရုတ်ကအခွင့်ကောင်းရပြီးတော့တရုတ်နဲ့ဟိုမြန်မာစိုးရဘက်ကတရုတ်ဘက်ကိုပို့ပြီးတော့ရိုင်းသွားတာမျိုးလားတရုတ်ကပို့ပြီးတော့ aggressive ဖြစ်ပြီးတော့ဝင်လာတဲ့ပုံစံမျိုးလားဆရာဘယ်လိုသုံးသပ်မိလဲဆရာတရုတ်မြန်မာဆက်ဆံရေးရစီးပွားရေးရအ
ဲ့ဒါကျွန်တော်အမြင်ပြောလို့ရှိရင်ပုံမှန်လို့မြင်တယ်ဟောကိုအရင်ကတည်းကလည်းအနောက်နိုင်ငံရင်းနှီးမြှုပ်နှံမှုတွေပါလို့ဆိုတော့ဟုတ်ဒီပတ်ဒီကြားလာမှာလေကြားလာမှုတွေကလည်းတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတရုတ်ရဲ့ချင်းမှုပေါ့နော်ဒါတွေလည်းဒီလိုကရှိရပို့ပြီးတော့ရိုင်းနေလို့တော့ယူဆပါဘူးအဲ့ကျွန်တော်ကနောက်နိုင်ငံပဲရိုင်းကျင်တာတော့မှရိုင်းလို့မှမရဘူးကျွန်တော်တို့ရဲ့အနေနဲ့ရွေးချယ်ရမှာရှိဘူးကျွန်တော်တို့ရဲ့ရွေးချယ်မှုကြောင့်မို့ဖြစ်လာတာမဟုတ်ဘူးနဲ့ဒါလိုအပ်ချက်ကြောင့်မို့လို့ဆက်ဆံရတဲ့အခွင့်အရေးပါအဲတရုတ်ကတော့ငားလေတရုတ်ကတော့ဒီတဲ့ပုံပြောသူကညံညံဆန်းဆန်းဖြစ်စီခြင်းနဲ့တော်တော်လေးဖြစ်စီခြင်းနဲ့ဒီအမလို့အမရဖြစ်တဲ့တကယ်ကျွန်တော်မကြခဏတွေ့ရမတိုင်မဲ့မြန်မာဘက်ကတော့သူတို့မြင်နေကြည့်မြန်မာဘက်ကနှီးတယ်ပေါ့အဲ့တော့အဲ့ဒါလေကျွန်တော်လည်းလမ်းမီတည်းများကြည့်တဲ့ခါမှာမြန်မာကအဲကြောက်ဖြူမှာနော်အချိုးအစားပြောင်းလိုက်တာမျိုးရအစပေါ့အဲနောက်တစ်ခါစီမံရေးအရေးစားကိုတွေးလိုက်တာလေးအစအဲ့ဒီဟာတွေကမြန်မာကလုံတင်လုံထိုက်တာပြီးလုံနေတယ်တပိကြီးကြီးထားပြီးလုံနေလို့ကျွန်တော်ကဘေးလူအနေနဲ့သုံးသပ်မိပါတ
ယ်ဟုတ်ကဲ့ဆရာနောက်တစ်ခုကဝါဘန်တို့ IMF တို့လိုမျိုးနိုင်ငံကငွေကြေးအဖွဲ့အစည်းကြီးတွေကလာမယ့်ဗန္ဒာနှစ်မှာမြန်မာနိုင်ငံရဲ့စီးပွားရေးဟာနည်းနည်းလေးရောင်ရောင်လေးထပ်ကျဖို့ရှိတယ်လို့သူတို့ကခန့်မှန်းထားတယ်ဆရာကျွန်တော်သိချင်တာကဆရာတို့လိုမြန်မာနိုင်ငံထဲမှာရှိတဲ့မြန်မာစီးပွားရေးပညာရှင်တွေကြားထဲမှာကောမြန်မာစီးပွားရေးအလားအလာကိုတပေါ်လာမယ့်နှစ်အတွက်ဘယ်လိုခန့်မှန်းကြတာမျိုးရှိတယ်လဲဆရာဘယ်လိုဆွေးနွေးကြပါသလဲ
ဒါကတော့ကျွန်တော်ပြောနေကြတာစကားပါပဲနော်ညောလင်းလာတော့အကောင်းညောလင်းလာပေါ့လေအဲဒီလိုအကောင်းလာနိုင်လားလို့မျိုးလေးစောစောအခင်းချင်းမျိုးရတခုရလာများပေါ်လာပေါ်ပေါက်လာမလားလို့ပေါ်လေအစ်မျိုးကတော့အကောင်းကိုမျိုးလေးနဲ့လေ့ကျင့်တော့ရနိုင်ပြီလားဒါပေမဲ့ကျွန်တော်အနေနဲ့ပြောရရင်တော့အရင်ကြီးတော့မျိုးလေးမထားဘူးတိတိတာတာကြီးဆိုးသွားမယ်လို့လည်းမထင်ဘူးဒီအကြောင်းကြားတွေကမျိုးစုံတွေပေါ့လေနှေးသွားကြအကြောင်းတွေလည်းရှိတယ်တိုးလာကြအကြောင်းတွေလည်းရှိတယ်ပေါ့လေနောက်ဆုံးမှာဘယ်လိုရလက်ပေါ်လာမလဲဆိုတော့နောက်နေ့ကုန်ကြရင်တော့နော်ပြည်ရမှာပေါ့အဲကျွန်တော်ကတော့အကောင်းကြီးနဲ့ပဲမှရှိတ
ာနောက်ဆုံးတစ်ခုလေးဆရာဆိုတော့အခုလာမယ့်2019မှာရောဆရာတဦးချင်းအမြင်ကဘယ်လိုမျှော်လင့်ချက်တွေရှိမလဲဘယ်လိုထူးခြားတဲ့ပြောင်းလဲမှုတွေများရှိနိုင်မလဲ
ကျွန်တော်ထင်တာပြောရရင်တော့နော်ရခိုင်ကအဓိကပေါ့လေအဲ့တော့ရခိုင်ကြီးကပိုဆိုးသွားမလားဦးကြည်လဲသွားမလားပေါ့လေကျွန်တော်အမြင်နဲ့တော့ပိုကြည်လဲသွားနိုင်တဲ့နီလန်းကြီးရှိနေသေးတယ်လို့ကျွန်တော်ယူဆတယ်ဘယ်နည်းကနေလဲဆိုတော့အဲ့တော့မပြောတတ်ပြောလို့ဆောစောပြောလို့အကောင်းကြီးနဲ့ဒီနေနဲ့ကြည့်ရင်ရခိုင်ကိစ္စပြီးတဲ့ဒီလေးဘွားနိုင်ကြရည်ဒီနေကြရည်ရှိတယ်။အဲနောက်တစ်ခုကတော့ခဏခဏပြောနေတဲ့ချင်းငွေကိစ္စပေါ့နော်ချင်းငွေကိစ္စမှာအဲနိုင်ငံလက်ပံကြီးကိုရင်းငွေချင်းငွေခွင့်ပြုလိုက်တဲ့ခါတော့ဒါကလည်းအတိုင်းတာတစ်ခုရှိတော့အထောက်အကူဖြစ်နိုင်တယ်။အဲလူတညအားလုံးတော့ဒီရင်းကလုပ်ငန်းတွေအားလုံးဒီရင်းကချင်းကြီးလာရင်းချင်းငွေအများကြီးရပါမယ်လို့မယူဆဘူး။နောက်တစ်ခုကတော့ဒီနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုကလည်းကျွန်တော်ထင်တာပြောရရင်တော့ဒီအင်းကြီးချင်းနိုင်ငံကြီးရဲ့ရင်းနှီးမြှုပ်နှံမှုရှိနိုင်တယ်။နောက်တစ်ခုကအကြက်တဲပေါင်းများစွာကြုံပြီးအကြက်တဲပေါင်းများစွာလည်းကြော်နိုင်ခဲ့ပြီ။အဲ့ဒီခါကျတော့ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့အဲ့ဒီတော့အဆိုးဘက်ကအကောင်းဘက်ကတော့ဒီအင်းချင်းကြီးရဲ့
ဆင်စီပိုင်းကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခုတစ်ခါမှာတော့2018ခုနှစ်အတွင်းမြန်မာနိုင်ငံဆိုင်ရာအပါအဝင်နည်းပညာနဲ့ပတ်သက်ပြီးတော့ထူးခြားတဲ့သတင်းတွေကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှစီစဉ်မှတင်ဆက်ပေးပါလိမ့်မယ်ရှင်
အခု2018ခုနှစ်ထဲမှာထူးခြားတဲ့နည်းပညာသတင်းတွေကိုပြန်ပြီးတော့သုံးသပ်ကြည့်လို့ရှိရင် online ပေါ်ကကိုယ့်ရဲ့အချက်အလက်လုံခြုံရေးဘိုင်းနဲ့ဆိုင်တဲ့သတင်းတွေကတော်တော်ကိုလွှမ်းမိုးခဲ့တာတွေ့ရတယ်ကုသညုံကြီး
။သိကြတာပေါ့ဗျာ။ Facebook သုံးသူပေါင်း90ရဲ့အချက်အလက်တွေကိုကိုင်ကန်ရှင်တွေမသိအောင်ခိုးယူအသုံးချခံရတယ်ဆိုတဲ့သတင်းက2018 March လောက်ကစပြီးတော့ Holy Dijor Dijor ဖြစ်ခဲ့တာလေးမဆွေးမမွေ။
အမေရိကန်မှာမှတ်ပုံတင်ပြီးတော့ British မှာလုပ်ငန်းလည်ပတ်နေတဲ့ဒီ Cambridge Analytica ဆိုတဲ့ကုမ္ပဏီက Facebook သုံးတဲ့သူတွေရဲ့အချက်အလက်တွေကိုပညာရေးလေ့လာမှုအတွက် British ဗမာခတယောက်ထွင်ခဲ့တဲ့ App ကနေတစင်ခိုးယူတာ Cambridge Analytica ကအဲ့ဒီလိုခိုးယူခဲ့တဲ့ Facebook သုံးတဲ့သူတန်း90လောက်ရဲ့အချက်အလက်တွေကို2016 American သမ္မတရွေးကောက်ပွဲမှာဒီ Donald Trump အနိုင်ရဖို့အသုံးချခဲ့တယ်ဆိုတာကို New York Times သတင်းစာကြီးနဲ့ Britain က The Observer, Guardian နဲ့ Channel 4သတင်းတွေမှာမတ်လ16ရက်နေ့ကသတင်းထုတ်တယ်။ကမ္ဘာမှာသုံးဆွဲသူတန်း2000ကျော်ရှိနေတဲ့လူမှုကွန်ရက်ကြီးမှာဒေတာလုံခြုံရေးလစ်ဟာခဲ့တယ်ဆိုတဲ့သတင်းကအတော်ကိုကြီးခဲ့တာရှင့
်။ပိုဆိုးတာကဒီလိုခိုးယူအသုံးချခံခဲ့ရတာကို Facebook ကသိတယ်။သိရတဲ့ကိုင်ကန်ရှင်တွေကိုအသိမပေးဘဲကင်တွဲဖြည့်ရှင်းဖို့ကြိုးစားတာကြောင့် American နဲ့ EU လွှတ်တော်တွေမှာ Facebook CEO Mark Zuckerberg ကိုတိုင်လွှတ်တော်မတ်တွေရဲ့မိကုံတွေကိုဖြေခဲ့ရတယ်ဗျ။အချက်လက်တွေလုံခြုံစည်းရေးအတွက်လှုပ်ရှားတွေလှုပ်သွားပါမယ်လို့သူကပြောပေမဲ့ကုမ္ပဏီပေါ်မှာအယုံကြည်ပြတ်စရာဖြစ်ခဲ့ရတယ်။ကုမ္ပဏီအစုရှယ်ယာဈေးတွေထိုးကျတဲ့ကိစ္စကိုလည်းခံနေရပါတယ်
။ဒီပြဿနာက2018နှစ်စန်းပိုင်းမှာဖြစ်ခဲ့ပေမဲ့အခုနှစ်ကုန်ပိုင်းအထိလည်းဒီ Facebook ကသူ့ရဲ့လူမှုကွန်ရက်ကိုတုံးနေတဲ့သူတွေရဲ့အချက်အလက်လုံခြုံရေးကာကွယ်ဖို့ထိထိရောက်ရောက်လုပ်နေရလားဆိုတာမေးခွန်းထုတ်စရာဖြစ်နေတော့မယ်လို့သတင်းတွေကထပ်ထွက်ခဲ့တယ်လေ
။ New York Times သတင်းစာကြီးမှာဒီဇင်ဘာ18ရက်နေ့ကအသေးစိတ်ဖော်ပြခဲ့တဲ့သတင်းရဆိုရင် Facebook ကသူ့ရဲ့စီးပွားဘက်ကမ္ဘာအကြီးဆုံးနည်းပညာလုပ်ငန်းကြီးတွေဖြစ်တဲ့ Google, Microsoft, Amazon, Netflix, Spotify တို့ကို Facebook သုံးသူတွေရဲ့အချက်လက်တွေကြေပြန့်ပြန့်ရယူအသုံးချခွင့်ပြုထားတာတဲ့။ရုရှားက Yandex ဆိုတဲ့အချက်လက်ရှာပြီးတဲ့ website တောင်မှပါသေးတယ်။အဲ့ဒါက2010ကနေ2018ခုနှစ်ထိဖြစ်ခဲ့တာ။တချို့ဆိုလို့ရှိရင်ဒီကနေ့ထိတောင်မှရယူခွင့်ပေးထားတယ်လို့အကြေတွင်းကိုသတင်းထဲမှာရေးထားပါတယ်။
2018ခုနှစ်ထဲမှာနောက်ထပ်သတင်းကြီးဖြစ်ခဲ့တဲ့နည်းပညာသတင်းကတော့အမုံစကားနဲ့သတင်းအချက်အလက်အမှားတွေဖျက်နဲ့ပြဿနာသတင်းမှာအမေရိကန်နဲ့ဥရောပနိုင်ငံကြီးတို့မှာဒီအရေးပါတဲ့ရွေးကောက်ပွဲတွေအခု2018ခုနှစ်ထဲမှာရှိခဲ့တော့နိုင်ငံရေးနဲ့ဆိုင်တဲ့သတင်းအချက်အလက်အမှားတွေကိုတမင်ရည်ရွယ်ချက်ရှိရှိဖျက်နဲ့ပြဿနာသတင်းတွေကလည်းတော်တော်လေးတွေးကြည့်ရပါတယ်
။ Facebook, Twitter စတဲ့လူသုံးများတဲ့လူမှုကွန်ရက်တွေကအခုလိုမျိုးအချက်အလက်အမှားတွေကိုချိန်တိုတွင်းလူများကြီးစီရောက်လို့ဖျက်နိုင်ဖို့အကောင်းဆုံးနေရာတွေဖြစ်တဲ့ဆိုရကူလည်းသတင်းတိုင်းလူလူမှာရေးကြတယ်အထူးသဖြင့်တော့ဒီ Facebook ပေါ်မှာသတင်းမှားတွေအချက်လက်မှားတွေဖြန့်နာပြင်းသဘောထားအမြင်တွေမှားအောင်ပြပခတွေဖြစ်အောင်လို့အမုန်းစကားတွေနဲ့လှုံ့ဆော်နေတဲ့ကိစ္စကလည်းဝေဖန်အပြစ်တင်စရာဖြစ်ခဲ့တယ်မဟုတ်လားဗျ။ရခိုင်ကိစ္စမှာဆိုရင်အမုန်းစကားတွေဖြန့်နာတဲ့ပတ်သက်ပြီးတော့ American လွှတ်တော်မှာတော့ Facebook ကထွက်ဆိုခဲ့ရသေးတယ
်။အဲဒါကြောင့်လည်း Facebook ကြောင့်ဒီမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေအပေါ်ဘလို့တက်ရောက်မှုတွေရှိသလဲဆိုတဲ့အစီရင်ခံစာကို Facebook ကတီးကြလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ခိုင်းပြီးတော့ November 5ရက်နေ့မှာအစီရင်ခံစာထုတ်ခဲ့တယ်လေကိုသားညုံ။
ဟုတ်တယ်လေမဆွေမမွေရဲ့အဲ့ဒီထဲမှာဒီ2018ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြပခါတွေမှာ Facebook ကိုအသုံးချပြီးတော့သဘောထားကွဲမှုတွေဖြစ်အောင်အကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်ခဲ့တာတွေကိုမတားဆီးနိုင်ခဲ့ဘူးလို့ဝန်ခံထားပါတယ်။ဒီပြဿနာကိုကင်တွယ်ဖို့သူတို့ပိုလုပ်တင်တာကိုလည်း Facebook ကအသိမှတ်ပြုခဲ့ပါတယ်
။ရခိုင်ကိစ္စကအဓိကဖြစ်ပေမဲ့ဒီစည်ရေးပြပခါနဲ့ဆိုင်တဲ့အကြောင်းတွေသာမကတခြားကိစ္စတိုင်းနဲ့ပတ်သက်ပြီးတော့အမုန်းပွားရာရောက်တဲ့ကြမ်းကြမ်းတမ်းတမ်းတိုက်ခိုက်ရေးနေမှုတွေကို Facebook လူမှုကွန်ရက်ပေါ်မှာတွေ့နေရတယ်လို့လူမှုကွန်ရက်တွေပေါ်မှာဒီသတင်းမှဖြန့်မှုအမုန်းစကားဖြန့်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကိုမြတ်သူက VOA မြန်မာပိုင်းကိုပြောခဲ့ပါတယ
်။ကိစ္စရဲ့အတိုင်းမှလို့လို့ရှိတယ်လေ။ကိစ္စရဲ့အတိုင်းမှအခုချင်းကျွန်တော်လူမျိုးစုလက်နက်ကိုင်တွေပေါ့ KIA တို့ PNU တို့နဲ့လို့သူတို့လိုဒီလူလက်နက်ကိုင်တပ်ဖွဲ့နဲ့ပတ်သက်ပြီးတရင်စကားအမှားတွေအမုန်းစကားတွေဖြန့်အောင်လည်းကျွန်တော်တွေ့ရတယ်။ပြီးတော့တက်ကြွလှုပ်ရှားသူတွေပေါ့ဗျာဒီကျောင်းသားလုံသမားလယ်သမားတို့ဒီတို့တက်ကြွလှုပ်ရှားသူတွေကိုပုံချက်ပြီးတော့အမုန်းစကားတွေချက်အမှားတွေအသုံးတိုက်ခိုက်တာကိုကျွန်တော်တွေ့ရတယ်။နောက်တစ်ချက်ကမီဒီယာသမားတွေပေါ့မီဒီယာသမားတွေလိုဒီတာဂက်ထားတိုက်ခိုက်တာမျိုးတွေလည်းရှိတယ်။ဆိုတော့ဒါလည်းပဲပေါင်းစုံကြုံတွေ့နေရတဲ့ပြဿနာတွေအထူးသဖြင့်နိုင်ငံရေးရပုံပြီးပြင်းထန်တဲ့ဆန္ဒကထိုးနှက်မှုတွေရှိတယ်။အဲဒါနဲ့နိုင်ငံကြီးရတယ်ပေါ့ပြင်လေကျွန်တော်တို့သာမန်ပေါ့ထိရှားကြော်ကြားသူတွေကိုတိုက်ခိုက်တာမျိုးလည်းရှိတယ်။ဆိုတော့ဒါကတော့ကျွန်တော်နေပယ်ဆုံးမှာဖြစ်တယ်လို့ပြောလို့ရတယ
်။ Facebook ကတော့ဒီမြန်မာနိုင်ငံမှာလူခွင့်ရချိုးဖောက်မှုတွေဖြစ်စေအောင်ပါဝင်ခဲ့တယ်ဆိုတော့page တွေကိုဒီနှစ်ထဲမှာပိတ်ပစ်ခဲ့ပါတယ်။အဲ့ဒီထဲမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ Facebook စာမျက်နှာ၊မြောက်ဝတီရုပ်သံစာမျက်နှာတွေလိုစစ်တပ်နဲ့ဆိုင်တဲ့ Facebook စာမျက်နှာတွေပါပါတယ်။အဲ့ဒီလိုပိတ်လို့ပြဿနာကပြီးသွားတာမဟုတ်ဘူးဆိုတာကိုထောက်ပြမှုတွေလည်းရှိနေပါတယ်။
2018ထဲကဘာကျော်ခဲ့တဲ့ဤပညာသတင်းနောက်တစ်ခုကတော့ Huawei ဤပညာကုမ္ပဏီကြီးရဲ့ကြီးကဲတယောက်ကနေဒါနိုင်ငံမှာဖမ်းဆီးခံရတဲ့သတင်းမှာအီရန်ပေါ်အမေရိကန်ဆူရကပိတ်ဆို့တန်ခတ်ထားတာကိုချိုးဖောက်ပြီးတော့ငွေကြေးအရွှေ့အပြောင်းတွေလုပ်ခဲ့တယ်လို့ Huawei ကဆွဆွဲခံနေရတာပါ
ဗန်နိုင်းဆိုင်ရာအကြီးအကဲမန်ဝမ်ဂျိုကနေဒါမှာဖမ်းခံရပြီးတဲ့နောက်ဆက်တွဲဤပညာလောကမှာစိုးရိမ်စရာဖြစ်ခဲ့တာကဒီနိုင်ငံတကာမှာ 5G ကျိုးမဲ့မျက်နှုံးမြင့်ဆက်သွယ်ရေးကိုရအဆင့်မြင့်တဲ့လုပ်ငန်းတွေထိခိုက်သွားမလားဆိုတာပါကျိုးမဲ့မျက်နှုံးမြင့်ဆက်သွယ်ရေးမှာလက်ရှိ 4G LTE ထက်ကိုအနည်းဆုံးအဆ20ပုံမြန်မဲ့ 5G ကိုရကိုအဆင့်မြင့်ဖို့အတွက်နိုင်ငံတော်တော်များများလုပ်နေကြတာလေဒီ 5G ကိုရအဆင့်မြင့်တဲ့အခါမှာလိုတဲ့ဤပညာနဲ့ဆက်သွယ်ရေးဆိုင်ရာပစ္စည်းကိရိယာတွေကိုထိတ်တန်းကထုတ်နေတဲ့ကုမ္ပဏီတွေထဲမှာ Huawei ဤပညာကုမ္ပဏီကြီးလည်းပါပါတယ်မန်ဝမ်ချို့အဖမ်းခံရတော့ဒီလုပ်ငန်းတွေအနည်းအများထိခိုက်နိုင်တယ်ဆိုပြီးတော့စိုးရိမ်နေကြတာပ
ါ Huawei ဤပညာကုမ္ပဏီကြီးရဲ့ပစ္စည်းတွေကိုမြန်မာနိုင်ငံအပါဝင်သုံးနေကြတာဗျHuawei အစိုးရဆက်သွယ်ရေးလုပ်ငန်းတွေကကမ္ဘာဆက်သွယ်ရေးလုပ်ငန်းတွေမှာဘလောက်တောင်လွှမ်းမိုးထားလဲဆိုတာကိုဆက်သွယ်ရေးကဏ္ဍရင်းနှီးမြှုပ်နှံမှုအကြံပေးကုစလေကိုသူရကိုကူက VOE မြန်မာပိုင်းကိုအခုလိုရှင်းပြထားပါတယ်
။တို့ရဲ့သုံးတဲ့ equipment တွေဆိုလို့ရှိရင်ကျွန်တော်ကတော့ engineer မဟုတ်တော့မြန်မာလိုဟိုအစကလုံးတွေတော့မသုံးနိုင်ဘူးပေါ့လေ။ဒါပေမဲ့ tower ထိပ်ပေါ်က receiver တွေ antenna တွေ base station တွေဒီ voice signal နဲ့ data အချက်လက်တွေကိုtransmit they you be the equipment ne cable ကျိုးတွေရာစ Huawei တို့ ZTE တို့ကထုတ်လုပ်တယ် install လုပ်တယ်ပြီးတော့မှသူတို့ကနောက်တစ်ခုကငွေအင်အားကတောင်းတဲ့အတွက်အရေးစနစ်နဲ့ငွေချေးပြီးတော့မှဒီဟိုပစ္စည်းကိရိယာတွေကိုတတ်ဆင်ပေးတယ်ဆိုတော့အဲ့ဒါအတွက်ကျွန်တော်တို့မြန်မာပြည်ကနိုင်ငံဟိုစက်တွေရေး company တွေ MPT တို့ Telenor တို့ Ooredoo တို့အပါဝင်နေအနောက်နိုင်ငံက telecom company တွေပါတုံးနေတာကြားပါပြီအခုကမ္ဘာမှာအကြီးဆုံးဆက်သွယ်ရေး network operator 5ဦးနဲ့မှာ4ဦးလောက်ကတော့ဒီ Huawei ပစ္စည်းကိရိယာတွေ install လုပ်ပြီးသားပါဒါတကမ္ဘာလုံးရဲ့အကြီးဆုံးဆက်သွယ်ရေး company တွေမှာအရင်ဆုံးကတော့ဒီဆက်သွယ်ရေးကဏ္ဍမှာအနောက်နိုင်ငံက company တွေအော်ညီမတို့ကြားခုမှာပါ Nokia, Siemens တို့ Ericsson, Motorola တို့တို့ရဆခဲ့တာအဲဒါပေမဲ့တဖြည်းဖြည်းအခုဝင်ငါးကလည်းတောင်းတော့ Huawei တို့ ZTE တို့အကြီးမားပြီးတော့မှဒီ Ericsson တို့တောင်းကျော်သွားပါတယ်တို့ market share ဈေးကွက်အနေနဲ့
Huawei ရဲ့အစိုးရဤပညာဆက်သွယ်ရေးသုံးပစ္စည်းတွေကတဆင့်တရုတ်အစိုးရကတခြားအစိုးရတွေတခြားစီးပွားရေးလုပ်ငန်းတွေကိုထောက်လှမ်းနိုင်တဲ့အပြန်အလှန်ဆက်သွယ်မှုတွေကိုဟက်ကာတွေကြားကခိုးယူနိုင်နားထောင်နိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေကြောင့် American, Australia, New Zealand နဲ့ဂျပန်အစိုးရတွေကတော့ဒီ 5G ကွန်ရက်တွေမှာ Huawei ပစ္စည်းတွေမသုံးဘူးလို့ကြေညာထားပေမဲ့ဥရောပနိုင်ငံတချို့ကတော့ဆက်ပြီးတော့အားပေးနေကြပါတယ်ရှင်
2018နှစ်ထဲမှာနောက်ထူးခြားခဲ့တဲ့သတင်းကတော့ဤပညာလုပ်ငန်းကြီးတွေရဲ့အဆုရှိရာအတက်ကျသတင်းမှာအခုနှစ်ထဲမှာ Apple, Amazon နဲ့ Facebook ကုမ္ပဏီတွေရဲ့ဈေးကွက်တန်ဖိုးဒေါ်လာ1 trillion ဈေးအထိဆန်းငင်တင်တက်ခဲ့ပါတယ်။ဒါမှမဟုတ် Normala 20ရက်နေတုန်းကတော့ထိပ်တန်း American ဤပညာလုပ်ငန်းကြီး5ခုပေါင်းဈေးကွက်တန်ဖိုးအစုစုပေါင်းဒေါ်လာ1 trillion ကျော်ဈေးကျခဲ့တော့ဒီသတင်းကလည်း holy တကျော်ဖြစ်ခဲ့သေးတယ်လို့မဆုမြတ်မော
။ Facebook, Apple, Amazon, Netflix နဲ့ Google တို့ကိုသူတို့နာမည်အရှိဆုံးစာလုံးတွေယူပြီးတော့မှ Fang လို့အစုရှယ်ယာဈေးကွက်မှာအတိုးကောက်ခေါ်တာမလားတနင်္လာနေ့တက်ထားတဲ့ဒီ Fang အစုရှယ်ယာဈေးတွေက November တတိယဘက်တပတ်ထဲမှာပြန်ရှုံးသွားခဲ့တာပဲကိုသားညုံရဲ့
Facebook, Apple, Amazon, Netflix နဲ့ Google ကုမ္ပဏီ၅ခုလုံးပါအစုရှယ်ယာဈေးတွေကျရောက်တော့တဲ့ပြဿနာတစ်မျိုးစီရှိကြတယ်ဗျအခုလိုမျိုးထိတ်တန်းဤပညာကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးတွေကျတဲ့ကိစ္စကြောင့်ကမ္ဘာအစုရှယ်ယာဈေးကွက်မှာတခြားအစုရှယ်ယာဈေးတွေကလည်းလိုက်ကျခဲ့တယ်ဗျ
ကမ္ဘာမှာဒီစီးပွားရေးတိုးနှုန်းနှေးကွေးနေတာရောအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာကြောင့်ရောကုန်ပစ္စည်းလက်လီဈေးကွက်မှာမှန်းထားသလောက်အမြတ်မထွက်တာကြောင့်ရောနောက်ရင်းနှံဈေးတွေကျနေတာကြောင့်မှရင်းနှီးမြှုပ်နှံသူတွေဘက်ကစိုးရိမ်ပြီးတော့သူတို့အစုရှယ်ယာတွေထုတ်ရောက်နေကြတာကလည်းအခု2018ခုနှစ်ထဲအစုရှယ်ယာဈေးတွေကမောက်ကမဖြစ်ရတဲ့အကြောင်းတွေဖြစ်နေပါတယ်
မနက်ကပါဝင်ဖူမျိုးစဲနိုင်ငံဒီမှာရောင်းတဲ့တရုတ်နိုင်ငံလုံးတမိုးနဲ့ဖုန်းတချို့တွေကကြိုတင်ထည့်ပြလိုက်တဲ့ app တချို့ကဖုန်းသုံးသူတွေရဲ့အချက်လက်တွေကိုရယူတယ်ဆိုတဲ့အကြောင်း Financial Times စာရင်းစာကြီးထဲမှာအခုနှစ်ဇူလိုင်လတုန်းကဖော်ပြခဲ့ပါသေးတယ်
လက်ကန်စမတ်ဖုန်းထဲမှာဝယ်တွေကပါလာတဲ့ app တွေပဲဖြစ်ဖြစ်ကိုယ်တိုင်လိုချင်လို့ထပ်ထည့်တဲ့ app တွေပဲဖြစ်ဖြစ်အခုလိုကိုယ်နဲ့ပတ်သက်တဲ့အချက်အလက်တွေကိုရယူရဲဆိုတာကိုနည်းပညာနဲ့အကျွမ်းတဝင်ရှိသူတွေကသိကြပြီးတော့စမတ်ဖုန်းသုံးသူအများစုကတော့မသိကြဘူးတဲ့သိရင်လည်းဒီကိစ္စကိုအရေးတကြီးမရှိဘူးလို့မြန်မာနိုင်ငံကနည်းပညာကျွမ်းကျင်သူတွေကပြောပါတယ်တချို့ဆိုရင်ဒီကိုယ့်ရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာသိရတဲ့အဲ့ဒီ app တွေကိုမှသုံးချင်လို့တီးသန့် download လုပ်ယူတာတွေလည်းမနည်းဘူးလို့ဆိုရဲဥမာဒီတရုတ်ကလုပ်တဲ့ဇက်ဖျားဆိုတဲ့ app မျိုးဆိုရင်သုံးသူတွေများတယ်လို့မြန်မာနိုင်ငံနေဆုံးမှဒီလက်ကင်ဖုန်းတွေရောင်းချတဲ့လူချင်းမင်းဖုန်းပိုင်ရှင်ကိုပြည်စိုးထွန်းက VOA မြန်မာပိုင်းကိုပြောပြပါတယ
်ဇက်ဖျားလို့ application မျိုးဆိုရင် data transfer လုပ်ရတာတော့အရင်ညံတယ်ပေါ့လေအဲ့လိုဇက်ဖျားလို့ဟာမျိုးကို user ကိုယ်လည်းထည့်ကျင်ရတယ်ဒါပေမဲ့အဲ့ဒီဇက်ဖျားဆိုတဲ့ဥစ္စာကတကယ်တမ်းကျတော့ကျွန်တော်တို့ရဲ့ဒီ user ရဲ့ privacy ကိုတကယ်တမ်းချိုးဖောက်ပြီးသားဖြစ်နေပြီဟုတ်ကဲ့အဲ့လိုမျိုး software မျိုးတွေပေါ့ဒါပေမဲ့ user ကတိတယ်ဒါပေမဲ့ data transfer လုပ်ရတာလည်းလွယ်တယ်လို့ပြောတယ်ဒါပေမဲ့သူ့ရဲ့ information ကိုတိပေမဲ့လည်းဟိုတိတ်ရေးမကြည့်ဘူးဆိုတဲ့ဥစ္စာမျိုးနဲ့ထည့်ပြီးတော့မှသုံးကြတာလည်းတွေ့ရပါတယ်ခင်ဗျာ
Financial Times သတင်းစာကြီးထဲမှာဖော်ပြခဲ့တဲ့ဆောင်းပါးထဲမှာဒီတရုတ်လုပ် SingTech P10 ဆိုတဲ့ smartphone ထဲမှာဝယ်ရရပါလာတဲ့ Gmobi ဆိုတဲ့ app ကဖုန်းသုံးသူဗမာရှိနေတယ်လဲဆိုတဲ့နေရာဖုန်းတိုင်းအတွက်တီးသန့်သတ်မှတ်ထားတဲ့နံပါတ်တွေကိုဒီလက်ကင်ဖုန်းပေါ်မှာကြော်ညာထည့်တဲ့ကုမ္ပဏီတစ်ခုစီကိုပို့ပေးနေတယ်လို့ရေးထားပါတယ
်။ဒါနဲ့မကောက်ဘူးဗျလက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေအနေနဲ့သူတို့ရဲ့လက်ကင်ဖုန်းကိုဘယ်လိုလူတွေသုံးနေလဲဆိုတာသိနိုင်ဖို့အချက်လက်တွေကိုအဲ့ဒီလက်ကင်ဖုန်းထုတ်လုပ်သူတွေစီကိုလည်းတခါတရံမျှဝေပို့ပေးခဲ့တယ်လို့သတင်းတွေကဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံကဆက်သွယ်ဝင်ဆောင်မှုပေးတဲ့ကုမ္ပဏီတွေကိုယ်တိုင်အမကန်ရောင်းနေတဲ့ထဲမှာဒီဈေးသက်သာတဲ့ SingTech ဖုန်းတွေလည်းပါပါတယ်ခင်ဗျာ။
2018ခုနှစ်ထဲမှာလူမှုကွန်ရက်တွေပေါ်မှာအချက်အလက်မှားတွေစိုးရိမ်စရာကောင်းလာအောင်ပြန့်နှံ့ခဲ့တာကြောင့် online အဖိဓာန် website ဖြစ်တဲ့ dictionary.com က misinformation ကို2018ခုနှစ်ရဲ့သကလုံးအဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။အချက်အလက်အမှားတွေပြန့်နှံ့နှုန်းပမာဏကလူမှုကွန်ရက်တွေရဲ့အစွမ်းကြောင့်အခု2018ခုနှစ်ထဲမှာအရန်များလာနေလို့ဒီပြဿနာကိုအရေးယူဖြေရှင်းဖို့တောင်းဆိုတဲ့အနေနဲ့အခုလိုသတ်မှတ်ရတာလို့ dictionary.com ကထုတ်ပြန်ပါတယ်။
ကမ္ဘာနေရာဆောင်ကလူတန်းပေါင်းများစွာအွန်လိုင်းကွန်ရက်ချိတ်ဆက်ထားတဲ့လူမှုကွန်ရက်တွေကြောင့်အချက်လက်မှားတွေပြန့်တာသိမြင်ပါတယ်။ဒါကြောင့်မလို့သတင်းမှားသတင်းတူးလို့ဘာသာပြန်နိုင်မဲ့ fake news တွေလုတ်ပြီးတော့လူမှုကွန်ရက်ပေါ်မှာတမင်ဝါဒဖြန့်နေကြတယ်လို့ dictionary.com ကပြောထားပါတယ်
။2018ခုနှစ်ထဲမှာတိတိတသားများလာတဲ့အချက်အလက်မှားဖြန့်တဲ့ပြဿနာကြီးကိုတိုက်ဖြတ်နိုင်ဖို့လူမှုကွန်ရက်တွေလူသုံးများတဲ့ website ကြီးတွေကတော့မျိုးစုံစူးစမ်းနေကြတယ်ကိုသားညုံရဲ့
အစိုးရရဲ့စီမင်းစည်းကမ်းချသူတွေဘက်ကလည်းဒီပြဿနာကိုအရေးတကြီးလို့ကန့်တွယ်လာကြတာလည်းတွေ့ရတယ်မဟုတ်လားမဆွေမမော။
2018ခုနှစ်ထဲမှာဒီသတိထားစရာဖြစ်လာအောင် misinformation အချက်အလက်မှားပြဿနာကပိုပြီးတော့ကြီးလာတာကို dictionary.com က2018ခုနှစ်ရဲ့သကလုံးအဖြစ်နဲ့ရွေးချယ်ပြီးတော့မိမောင်းထိုးပြတာပါ misinformation အကျိုးဆက်နဲ့ဒီသတင်းတူသတင်းမှားပြဿနာတွေက2019ခုနှစ်ထဲမှာလည်းသတိထားစရာအဖြစ်နဲ့ဆက်ဖြစ်နေလိမ့်အောင်မယ်လို့လေ့လာသူတွေကပြောထားပါတယ်ရှင်
မဆုမြတ်မွန်တဲ့ကုသညုံတို့တင်ဆက်ပေးထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြတာဖြစ်ပါတယ်။အခုတစ်ခါမှာတော့သူယုံကြည်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်အစီအစဉ်မှာတော့ American ပြည်အောင်စု Washington DC မြို့တော်ကိုဗန်နာရေးဆိုင်ရာလေးလာရေးခေးစဉ်နဲ့လာရောက်ခဲ့တဲ့ဦးအောင်မြင့်ဦးကဘာကိုယုံကြည်လဲဆိုတာကိုနားဆင်ကြမှာပါ။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ဒီစီလေးမှာပါဝင်ပြီးတော့ပြောခွင့်ရတဲ့အတွက်ကျွန်တော်အများကြီးဝမ်းသာပါတယ်ကျေးဇူးလက်တင်ပါတယ်ကျွန်တော်ကုမ္ပဏီဝန်ထမ်းကောကုမ္ပဏီပိုင်ရှင်ဘဝကောလောဆယ်ဖြတ်သန်းနေပါတယ်ကျွန်တော်အမြဲတမ်းကျွန်တော်ဝန်ထမ်းနေနဲ့ကျွန်တော်လှုပ်ဖို့ဂိုင်ဘတ်တွေကိုအပြောလေးရှိတဲ့စကားလေး၃ခုရှိပါတယ်အဲ့ဒါကတော့ကျွန်တော်ယုံကြည်ရာလေးဖြစ်ပါတယ်ကျွန်တော်ဝန်ထမ်းတွေကိုအမြဲတမ်းကျွန်တော်ပြောလေးရှိတာကတော့နံပါတ်၁ရိုးသားရမယ်ရိုးသားရမယ်နံပါတ်၂ကျိုးစားရမယ်နံပါတ်3ခိုင်းမလှုပ်တတ်တဲ့လူမဖြစ်ပဲနဲ့မခိုင်းမနဲ့လှုပ်တတ်တဲ့ intuition ပေါ့နော်အဲ့လိုမျိုးဖြစ်အောင်ကြိုးစားဖို့အမြဲတမ်းကျွန်တော်ပြောလို့ရှိတယ်ဆုံးမလေးရှိပါတယ်ဘာဖြစ်လို့လဲဆိုတော့နံပါတ်1ရိုးသားရမယ်ပေါ့နော်ဆိုတော့အလုံးလုံးတဲ့အခါမှာလူတွေကတော်ပါတယ်ပညာရဲ့အပိုင်းမှာလည်းအားလုံးကတင်းတန်းတီးတက်ကြမယ်ပွဲတွေရကြမယ်တော်ပါတယ်ဒါပေမဲ့ယူသားဖို့လိုပါတယ်ယူသားတယ်ဆိုတာကတော့ဘယ်လိုမျိုးဖြစ်နိုင်လဲဆိုတော့ပေါ့နော်အာဥပမာပေါ့တတိယနေပြီးတော့ဝန်ထမ်းတွေကိုပြောမယ်အာအလုပ်ပြီးပြီလားပေါ့ဒါမဲ့မပြီးသေးဘူးဒါမဲ့ဘယ်လိုပြန်ဖြေလိုက်လဲဆိုတော့ပြီးသွားပါပြီပေါ့
ပြီးပြီပေါ့အဲ့လိုမျိုးဖြေလိုက်တယ်ဒါကအမှန်ကတော့မယိုးသားတာပေါ့နော်အဲ့လိုသေးသေးလေးအစမယိုးသားရင်နောက်ကျရင်အကြီးတွေအဲလိန်တက်တယ်ပေါ့နော်နောက်တစ်ခုကဥပမာတစ်ခုအနေနဲ့ဆိုရင် attendance ပေါ့နော် attendance တိုးတယ်9နာရီအတိဝင်ရမယ်ဒါပေမဲ့ကိုက5မိနစ်နောက်ကျဒါပေမဲ့ attendance မှာဘူးမှမမြင်ပါဘူးဆိုပြီးတော့9နာရီထိုးလိုက်တာမျိုးတွေပေါ့နော်ဒါကတော့ home manual လုပ်တဲ့ company တွေပေါ့နော်အဲ့ဟာလေးတွေကအစပေါ့နော်အမြဲတမ်းဒါရိုးသားမှုမရှိရင်နောက်ပိုင်းကျရင်ဒီတဲ့ကြီးတာတွေပို့ပြီးတော့လိန်လာနိုင်တယ်ပေါ့နော်နောက်တစ်ခုကစူးစမ်းမယ်ဘလောက်ပဲတော်ဘလောက်ပဲယူတာယူတာပေါ့နော်စူးစမ်းမှုကလည်းရှိရမယ်တချို့တွေကမစူးစမ်းကြင်ကြဘူးလာစာဆိုရင်လည်းဟိုလာစာတိုးခြင်းနဲ့ဓာတ်တိုးခြင်းနဲ့ဒါမဲ့အလုပ်ထဲမှာမစူးစမ်းကြင်ကြဘူးပေါ့နော်တော်တဲ့လူတွေမှလည်းအများကြီးတွေ့ရပါတယ်အဲနောက်ဆုံးတစ်ချက်ကတော့ခိုင်းမှလုတ်တတ်တယ်ဆိုတာကသူများနောက်လိုက်ဖြစ်တဲ့သဘောပေါ့နော်မခိုင်းမဲ့လုပ်တတ်တယ်ဆိုတာကကိုယ်စပွဲလေးကိုရှင်းမယ်အဲကိုယ်တာဝန်ကိုကြည်မယ်အဲကိုယ်ဘာလုပ်တင်တယ်ဘာကူညီပေးရမယ်ကိုယ့်ပတ်ဝန်းကျင်ကလုပ်ဖို့ကြိုင်မဲ့တွေကိုဘာကူညီပေးရမယ်အဲ့ဒီစိတ်သက်ကလေးပါဆိုတော့အဲ့စိတ်သက်ကလေးရှိဖို့လေလိုတယ်တချို့တွေကကြတော့တော်တယ်တက်တယ်အဲကျွမ်းကျင်တယ်ရိုးသားတယ်ပေါ့ဒါပေမဲ့လက်မမြင်ဘူးပဲပြောရမလားပေါ့နော်အဲ့လိုမျိုးကိုယ့်ရဲ့ဟာလီယာအားနေချက်ကလေးကခိုင်းမှလုတ်တဲ့အားနေချက်လေးဖြစ်တော့လာခိုင်းမှပဲလုတ်တဲ့သဘောဖြစ်နေတယ်ပေါ့နော်ဘာဖြစ်လို့ကျွန်တော်ကဒါတွေပြောရလဲဆိုတော့ကျွန်တော်ဖြတ်တန်းခဲ့တဲ့တခြားမှာတချို့တွေကပညာမတတ်ဘူးတချို့တွေကတက်ကနီကယ်မကျွမ်းဘူးဒီလိုလူမျိုးတွေအများကြီးရှိပါတယ်ဒါပေမဲ့တတိယတွေရဲ့လူယုံတွေဖြစ်နေကြတယ်နံပါတ်တစ်ချက်ကယူသားတယ်သူတို့တွေကိုသူယုံတွေကိုကြည့်လိုက်ရင်ယူသားပါတယ်စူးစားပါတယ်နောက်မသူတို့လက်မြင်ပါတယ်ဟိုမခိုင်းမင်းနဲ့လည်းပြီးပြည့်စုံအောင်လုပ်နိုင်ပါတယ်ဆိုတော့အဲ့ဒီအချက်တွေကြောင့်လည်းတတိယတွေကဒီလူယုံတွေကိုမွေးကြတယ်မွေးပြီးတော့လူယုံတွေကိုခိုင်းနေခြင်းဖြစ်ပါတယ်အဲ့တော့ channel technical ဘိုင်းကျွမ်းကျင်တဲ့လူတွေလည်းဒီအချက်ကလေးတွေကိုပြည့်စုံအောင်ဖြည့်ဆည်းမယ်ဆိုရင်ကိုယ်လည်းဝန်ထမ်းကောင်းတစ်ယောက်ဖြစ်ပြီးတော့ကိုယ်လုပ်ငန်းလုပ်မယ်ဆိုလဲဒါအောင်မြင်တဲ့လူတယောက်ဖြစ်နိုင်ပါတယ်လို့ကျွန်တော်မြင်ပါတယ်ပြောခွင့်ရတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဦးအောင်မြင့်ဦးပြောဆိုထားတဲ့သူရဲ့ကြည်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့နောက်ဆက်ရမြန်မာနိုင်ငံတကာသတင်းကြေညာကိုမဆုမြင့်မွန်ကတင်ပြပေးပါလိမ့်မယ်ရှင်
အမေရိကန်နိုင်ငံသားပေါ်ဝီလန်ကိုတောက်ကြနေဒီဇင်ဘာ28ရက်နေ့တုန်းကတချို့မှုနဲ့ဖမ်းဆီးခဲ့ပြီးတော့အခုရာဇဝတ်မှုနဲ့တရားစွဲထားတယ်လို့ရုရှားပြည်ထောင်စုလွန်ကြော်ရေးဌာန FSB ကဒီနေ့တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်ဘလို့ကိစ္စမျိုးသူကျွလွန်ခဲ့တယ်ဆိုတဲ့အသေးစိတ်ကိုတော့ပြောထားခြင်းမရှိပါဘူးအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကအထင်ကြီး Times Square နေရာမှာဒီကနေ့ညကျင်းပမဲ့နှစ်သစ်ကူးပွဲအတွက်လုံခြုံရေးတွေတင်းကျပ်ထားပါတယ်ဒီနှစ်မှာတော့အဝေးထင်း drone ယာဉ်တွေကိုလည်းပထမဆုံးသုံးပြီးတော့ကောင်းကင်ကနေစောင့်ကြည့်နေမယ်လို့ထောင်လိုင်းရေးနဲ့အကြမ်းဖက်မှုတံပြန်ရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်နှစ်သစ်ကူးချိန်မှာအမြင့်ကနေတဖြည်းဖြည်းကျလာမယ်ဒီအေယာမခရစ်စတဘောလုံးကြီးကို Times Square မှာလာကြည့်ပြီးတော့နှစ်သစ်ကြိုဆိုမဲ့သူနှစ်တန်းလောက်ရှိမယ်လို့နယူးယောက်မြို့တော်ဝန်ကခန့်မှန်းထားပါတယ်သတင်းတောက်တွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဂုဏ်ပြုတဲ့အနေနဲ့အေယာမခရစ်စတဘောလုံးကြီးကိုနှိမ့်ချလိုက်တဲ့ခလုတ်ကို New York Times, Washington Post, CNN သတင်းစာတွေအပြင်သတင်းဌာနတွေအပြင် American နာမည်ကြီးသတင်းတောက်တွေနဲ့ Editor တွေကအဲ့ဒီခလုတ်ကိုနှိမ့်မှာဖြစ်ပါတယ်ကမ္ဘာတဝန်းမှာရှိတဲ့သတင်းတောက်တွေနဲ့သတင်းမီဒီယာတွေမှာလောက်ကိုင်းနေသူတွေအသက်ခံရမှုဟာအခု2018ခုနှစ်အတွင်းမှာတိုးလာခဲ့တယ်လို့ Belgium အခြေစိုက်နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFG ကပြောကြားလိုက်ပါတယ်။ကမ္ဘာတဝန်းမှာအခု2018အတွင်းမှာအသက်ခံရတဲ့သတင်းမီဒီယာသမားပေါင်း94ယောက်ထိများလာခဲ့ပြီးတော့ဒီနိုင်ငံတကာသတင်းသမားများအဖွဲ့ချုပ်ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာပြောကြားထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့တနင်္ဂနွေနေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှေခ်ဟာစီနာရဲ့ညွန်မအဖွဲ့ကအပြတ်အသတ်အနိုင်ရတယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကဒီကနေ့ကြေညာပါတယ်ဒီကြားလက်ကိုအတိုက်ခံတွေကတော့လက်မခံပဲပယ်ချနေပါတယ်ရှင
်သတင်းကြီးချုပ်ကိုမဆုမြင့်မွန်ကကြေညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့မဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့အယ်ဖေးတို့ဖြစ်ပါတယ်ကျွန်မအီသန်စင်ပါရှင်
ဖြိုအမေရိကန်တန်မနက်ဖက်မြန်မာဘာသာစီစဉ်နေကတော့မြန်မာစံတော်ချိန်မနက်6နိုင်နေ9နိုင်အထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလမီတာ190တို့ကနေလည်းဖမ်းယူနာဆင်နိုင်ပါတယ်။ဖြိုကနာဆင်တဲ့အားလုံးကိုကျေးဇူးတင်ပါတယ်။တော်တာရှင်တွေအတွက်ဘေးကင်းပျော်ရွှင်တဲ့နှစ်သက်ကူးညဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.